Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင် VOA American အသံမြန်မာပိုင်းအစီအစဉ်ရဲ့2015ခုနှစ်မေလ26ရက်အင်္ဂါနေ့မနက်အသံလွှင့်အစီအစဉ်တွေကိုမနက်6နာရီနဲ့9နာရီအထိ American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းဒိုမီတာ32 40 49ရို့ကနေကြားရိုက်ထုတ်လွှင့်နေပါပြီရှင်ကျွန်မနာငလပိုင်ပါအခုမနက်ပတ်အစီအစဉ်တွေကိုအစီအစဉ်မူဖြစ်တာဝန်ယူတင်ဆက်ပေးမှာပါ
ကျွန်တော်ကတော့ဇောင်းလိုက်ပါဒီမနက်မှာထူးခြားတဲ့သတင်းတွေကတော့ IS Islamic စစ်သွေးကြွတွေကိုတိုက်ခတ်နေတဲ့စစ်အီရတ်စစ်သားတွေကိုချေစွတင်ကြောင်းအမေရိကန်ဒုသမ္မတကပြောလိုက်ပါတယ်ထိုင်းနိုင်ငံအနီးမလေးရှားနယ်စပ်မှာရွှေပြောင်းသူတွေအလောင်းနေလို့ယူဆတဲ့အလောင်းနေမြုပ်ထားတဲ့နေရာကိုတွေ့ခဲ့တဲ့အကြောင်းမလေးရှားရဲချုပ်ကပြောပါတယ်ရှိတောင်အာရှတိုက်အတွင်းကဒုက္ခသည်တွေအရေးအဖြစ်ရှာဖို့အတွက်မလေးရှားနဲ့ဂျပန်ဝန်ကြီးချုပ်တို့ဆွေးနွေးခဲ့ပါတယ်ဒီလိုဒေတာတွေနဲ့နိုင်ငံတကာသတင်းတွေကိုမှတ်အင်ဂျင်နိုင်တဲ့အတူတင်ပြပေးပါမှာခင်ဗျာ
ဒီမနက်ခင်သောသားရှင်တွေကိုတင်ဆက်ပေးမယ့်အထဲမှာတော
့ On this day we honor the sacrifice of the thousands of American service members
American နိုင်ငံရဲ့အမတ်ရအောင်မွေးဖွယ်နေ့မှာသမ္မတဘရက်အိုဘားမားမိန့်ခွန်းပြောကြားခဲ့တာတွေနောက်ပြီးကယ်တင်ထားတဲ့လေဆိပ်ပြေဒုက္ခသည်တွေကိုနေရက်ရင်းပြန်နိုင်ဖို့အတွက်နိုင်ငံသားစီစစ်လုပ်ငန်းတွေလှုပ်ဆောင်နေပြီဆိုတဲ့သတင်းနဲ့အတူလာမယ့်ရွေးကောက်ပွဲမှာမေးပွဲခွင့်ရှိသူတွေကိုဒုတိယအကြိမ်ထပ်ပြီးကြေညာလိုက်တဲ့သတင်းဒီလိုစိတ်ဝင်စားစရာသတင်းဆောင်ပါတွေကိုမကြာခင်နားဆင်ရမှာပါအခုအရင်ဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုကိုစော်ဝင်းလိုက်နဲ့မအင်ဂျင်နိုင်တို့ကကြေညာပေးပါလိမ့်မယ်
IS Islamic စစ်သွေးကြွတွေကိုတိုက်ခတ်နေတဲ့အီရတ်စစ်သားတွေရဲ့ဆွန့်လွတ်နေတာခံမှုနဲ့တတ်သိရှိမှုတွေအပေါ်ကျေးဇူးတင်ကြောင်းအမေရိကန်ဒုသမ္မတဂျိုးဘိုင်ဒန်ကအီရတ်ဝန်ကြီးချုပ်ဟိုက်ဒါအယ်လ်အဘာဒီကိုတနင်္လာနေ့မှာတယ်လီဖုန်းနဲ့ဆက်သွယ်ပြီးပြောကြားခဲ့ပါတယ်။အမေရိကန်ကာကွယ်ရေးဝန်ကြီးအက်ရှတန်ကာတာကအီရတ်စစ်သားတွေအနေနဲ့ IS အဖွဲ့ကိုတိုက်ခိုက်လို့တဲ့ဆန္ဒမရှိတဲ့အတွက်ရမာဒီမြို့ကနေထွက်ပြေးသွားကြတယ်ဆိုပြီးတနင်္ဂနွေနေ့ကပြုလုပ်တဲ့တွေ့ဆုံမေးမြန်းခန်းအတွင်ပြောဆိုလိုက်တဲ့အပေါ်စိတ်ဆိုးနေတဲ့အီရတ်ခေါင်းဆောင်ဆစ်ပြေအောင်လုပ်တဲ့အနေနဲ့အခုလိုဒုသမ္မတကဖုန်းနဲ့ဆက်သွယ်ပြောဆိုတာဖြစ်ပါတယ်။အီရတ်စစ်သားတွေကိုတင်နှံပို့ချပေးနေတာနဲ့လက်နက်ပစ္စည်းတွေတပ်ဆင်ပေးတာတွေကိုအရှိန်မြင့်ဆောင်လှုပ်ဆောင်သွားတာအပါအဝင်IS အဖွဲ့ကိုအီရတ်တပ်ဖွဲ့တွေထိုးစစ်ဆင်တိုက်ခတ်နေတာကိုအပြည့်အဝထောက်ပံ့ပေးသွားမယ်အကြောင်းလဲဒုသမ္မတဂျိုးဘိုင်ဒန်ကပြောခဲ့တယ်လို့သမ္မတအင်ဂျီရောကအတည်ပြုပြောကြပါတယ်။ရမာဒီမြို့ပြန်လည်တင်းပိုက်နိုင်ရေးအတွက်တံပြန်ထိုးစစ်ဆင်နိုင်ဖို့အီရတ်တပ်ဖွဲ့တွေပြင်ဆင်လှုပ်ဆောင်နေတာတွေကိုကြိုဆိုကြောင်းလဲဒုသမ္မတကပြောခဲ့ပါတယ်။ဒီတော့တွင်ကာကွယ်ရေးဝန်ကြီးကာတာပြောလိုက်တဲ့တိုက်ခိုက်လို့စိတ်မရှိဘူးဆိုတဲ့ကိစ္စကိုသမ္မတအင်ဂျီရောကရှင်းလင်းချက်ထုတ်ပြန်ခဲ့ပါတယ်။ကာကွယ်ရေးဝန်ကြီးအနေနဲ့ရာမာဒီမြို့တိုက်ပွဲတစ်ခုတည်းကိုပဲရည်ရွယ်ပြောဆိုခြင်းဖြစ်ကြောင်းရာမာဒီမြို့တိုက်ပွဲမှာအင်အားယော်နယ်လာနေတဲ့ IS စစ်သွေးကြွတွေကိုအီရတ်တပ်သားတွေဟာ18လလောက်ကြာခုခံတိုက်ခတ်ခဲ့ပြီးတဲ့နောက်ပြင်းထန်တဲ့အသေးခံဘုံးခွဲတိုက်ခတ်မှုတွေကိုရင်ဆိုင်ခဲ့ရတာဖြစ်တဲ့အကြောင်းအင်မြူရောအရာရှိတူကပြောခဲ့ပါတယ်
ဆီးရီးယားမှာ IS စစ်သွေးကြွတွေကိုတိုက်ခိုက်ဖို့လက်ကျင့်တင်ဒန်းပေးနေတဲ့ဆီးရီးယားတပုံတွေကိုအမေရိကန်ပြည်ထောင်စုအနေနဲ့လေကြောင်းကနေအကာအကွယ်ပေးဖို့သူ့အစိုးရကမူအားဖြင့်သဘောတူခဲ့တယ်လို့တူရကီနိုင်ငံသားရေးဝန်ကြီးကပြောပါတယ်။ဆီးရီးယားနိုင်ငံအတွင်းအလက်အလက်လမ်းလိုက်တဲ့အတိုက်ခံအဖွဲ့ဝင်တွေကိုတိုက်ပွဲအတွက်ပြင်ဆင်ဖို့တူရကီနဲ့အမေရိကန်တို့ကကျင်းညာခဲ့တဲ့တင်ဒန်းအစီအစဉ်ဟာအခုလိုလေကြောင်းအကာအကွယ်မရခဲ့ရင်ထိရောက်မှုရှိမှာမဟုတ်ဘူးလို့မတ်လူကာဗိုဆိုလူကတနင်္လာနေ့ကတူရကီသတင်းမီဒီယာကိုပြောခဲ့ပါတယ်။ဒါအပြင်အမေရိကန်ကာကွယ်ရေးဝန်ကြီးဌာနအရာရှိတအူးကလည်းအမေရိကန်နဲ့တူရကီတို့ဟာဒီကိစ္စကိုဆက်လက်ဆွေးနွေးနေဆဲဖြစ်ပြီးဆုံးဖြတ်ချက်တွေမချရသေးဘူးလို့တနင်္လာနေ့က VOA ကိုပြောပါတယ်။ပဋိပက္ခမှာနယ်စပ်ဖြတ်ကျော်ပြီးစီရေးအထောက်အကူပို့ဖို့တူရကီကတွန်းဆုံနေတာဖြစ်ပါတယ်။ဒီတော့တွင်ဆီးရီးယားအစိုးရတပ်ဖွဲ့ဝင်တွေဟာအလဲပိုင်းမှာရှိတဲ့ပါမာယာမြို့မှာ IS စစ်သွေးကြွတွေကိုပစ်မှတ်ထားပြီးလေကြောင်းကနေအနည်းဆုံး15ကြိမ်တိုက်ခိုက်ခဲ့တယ်လို့လှုပ်ရှားသူတွေကပြောပါရရှင
်။ထိုင်းနိုင်ငံအနီးမလေးရှားနယ်စပ်မှာရွှေပြောင်းနေထိုင်သူတွေရဲ့အလောင်းတွေလို့ယူဆရတဲ့လူတွေအလောင်းတွေမြုပ်ထားတဲ့နေရာ139နေရာကိုတွေ့ရှိခဲ့တဲ့အကြောင်းမလေးရှားရဲချုပ်ကပြောပါရတယ်။တချို့နေရာတွေမှာအလောင်းတစ်လောင်းထက်မနည်းကိုတနေရာထဲမှာမြုပ်ထားတာကိုတွေ့တယ်လို့ဆိုပါရတယ်။လူမောင်ခိုးကူးမှုစခန်းတွေလို့တန်တရားရှိတဲ့နေရာ28နေရာမှာဒီလူတွေအလောင်းတွေမြုပ်ထားတာကိုတွေ့ခဲ့ရတာလို့နိုင်ငံတော်ရဲချုပ်ခါလစ်အဘူဘကာကပြောပါတယ်ဒီစခန်းတစ်ခုချင်းစီမှာလူ20ကနေ300လောက်အထိရှိခဲ့ပုံရတယ်လို့လည်းသူကပြောပါတယ်အလောင်းတူးတဲ့အဖွဲ့တွေကဒီအလောင်းတွေကိုတူးဖို့ပြီးခွဲစိတ်စမ်းသပ်စစ်ဆေးမှုတွေလုပ်သွားမယ်လို့လည်းရဲချုပ်ဘကာကပြောပါတယ်မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကနေထိုင်းနိုင်ငံကိုဖြတ်ပြီးမလေးရှားနဲ့အင်ဒိုနီးရှားနိုင်ငံတွေကိုလူတွေထောင်ပေါင်းများစွာခိုးသွင်းမှုတွေနဲ့အတူအရှိတောင်အာရှဒေသဟာရွှေပြောင်းနေထိုင်သူတွေအရင်နဲ့ဆိုင်တဲ့အကြက်အတဲတွေနဲ့ရင်ဆိုင်နေရတာဖြစ်ပါတယ်။ဗ င်္ဂလားဒေ့ရှ်နိုင်ငံဘက်ကရွှေ့ပြောင်းလာသူအများစုဟာသူတို့တိုင်းပြည်အတွင်းကဆင်းရဲနွမ်းပါမှုတွေကနေလွတ်ပြောက်ဖို့ကြိုးစားရင်းအခုလိုထွက်ပြေးလာကြတာဖြစ်ပေမဲ့မြန်မာနိုင်ငံကားလို့ဆိုတဲ့ရိုဟင်ဂျာတွေကတော့တိုင်းပြည်အတွင်းဖိနှိပ်ခံနေရမှုတွေကနေထွက်ပြေးလာတာလို့ဆိုပါတယ်မလေးရှားမြေပေါ်မှာအဲ့ဒီလိုလူမောင်ခိုကူးသူတွေအုံပြူတဲ့စခန်းနေနဲ့လူတွေမြေမြုပ်ထားတဲ့နေရာအများပြားရှိနေတယ်ဆိုတာကိုအာနာဘိုင်တွေကအစောပိုင်းမှာညှဉ်းဆန်နေကြတာဖြစ်ပါတယ်အလားတူဘင်္ဂလားဒေ့ရှ်နဲ့မြန်မာနိုင်ငံကလာတဲ့ဆိုတဲ့ရိုဟင်ဂျာတွေလို့ယူဆရသူတွေကိုမြေမြုပ်ထားတဲ့နေရာအများပြားကိုထိုင်းနိုင်ငံအတွင်းမှာအခုလအစောပိုင်းတော့ကတွေ့ခဲ့ပါတယ်အခုလအတွင်းမလေးရှားအင်ဒိုနီးရှားထိုင်းနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကကမ်းခြေတွေကိုဆက်လက်နေတဲ့ရောက်လာသူဒါမှမဟုတ်ပင်လယ်ထဲကနေကယ်ခဲ့ရတဲ့အရှိတောင်အာရှတိုက်အတွင်းကရွှေ့ပြောင်းနေထိုင်သူ3500ရှိတယ်လို့ဆိုပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံဆင်းရဲနွမ်းပါမှုကနေထွက်ပြေးသွားကြတဲ့ရွှေ့ပြောင်းနေထိုင်သူတွေဟာဘင်္ဂလားဒေ့ရှ်နိုင်ငံကိုအမြင်မအောင်လုပ်နေသူတွေစိတ်ပိုင်းဆိုင်ရာချုပ်ရွံ့နေသူတွေဖြစ်တယ်လို့ဝန်ကြီးချုပ်ရှေ့ခါစီနာကတနင်္ဂနွေနေ့မှာပြောခဲ့ပါတယ
်ရိုဟင်ဂျာရွှေ့ပြောင်းခြေချသူတွေကြုံတွေ့ရတဲ့ဘေးဒုက္ခဟာနိုင်ငံတကာအပြေရှာရမယ့်နိုင်ငံတကာရဲ့ပြဿနာကြီးတစ်ရပ်ဖြစ်တယ်လို့မလေးရှားဝန်ကြီးချုပ်နာဂျစ်ရဇက်ကတနင်္လာနေ့ကတိုချိုမြို့တော်မှာဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေနဲ့တွေ့ဆုံပြီးတဲ့နောက်ပြောကြားလိုက်ပါတယ
် I also took the opportunity to brief the latest challenge that we have which is the boat people the
ကုလခါခွင်းတင်းတဲ့အချိန်မှာကျွန်တော်တို့ကြုံတွေ့နေရတဲ့စိန်ခေါ်မှုအကြောင်းကိုပြောချင်ပါတယ်အဲ့ဒါကတော့လေစီးပြေးရိုဟင်ညာတွေကိစ္စဖြစ်ပါတယ်ဒီကာလမှာအာဆီယံအနေနဲ့အပြေရှာနိုင်ဖို့ကျွန်တော်တို့ကြိုးပမ်းနေပါတယ်ဒီကိစ္စကနိုင်ငံတကာပြဿနာဖြစ်တဲ့အတွက်နိုင်ငံတကာအနေနဲ့လည်းအပြေရှာဖို့လိုပါလိမ့်မယ်ဒါကြောင့်ဂျပန်နိုင်ငံအနေနဲ့တနည်းတန်းကနေအကူအညီပေးနိုင်မယ်ဆိုရင်ဝမ်ပန်းတတာကြိုဆိုပါရစေ
။မြန်မာနိုင်ငံမှာဖိနှိပ်ခံရမှုကြောင့်ထွက်ပြေးလာတဲ့ရိုဟင်ဂျာမွတ်စလင်တွေနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကဆင်းရဲနွမ်းပါတဲ့ရွှေ့ပြောင်းအခြေချသူတွေဟာသူတို့နေရက်ကနေမလေးရှားလိုနိုင်ငံမျိုးတွေစီကိုရောက်ရှိလာကြတာပါ။အလုတ်အကိုင်းနဲ့လွတ်လပ်တဲ့ဘဝတွေအတွက်ပုံမကောင်းမွန်တဲ့နေရာတွေကိုရှာဖွေဖို့သူတို့တွေအများစုဟာလူမှောင်ခိုကူးသူတွေရဲ့လက်ထဲကိုတားကောင်အဖြစ်ရောက်ရှိခဲ့ကြတာဖြစ်ပါတယ်။နိုင်ငံတကာရဲ့ပြင်းထန်တဲ့ဖိအားပေးမှုနဲ့သတင်းမီဒီယာတွေရဲ့စုံစမ်းဖော်ထုတ်မှုတွေကြောင့်မကြသေးခင်သတင်းပတ်တွေကအရှိတောင်အာရှဒေသအစိုးရတွေကနေလူမောင်ခိုကူဂိုင်းတွေကိုရှာဖွေနှိမ်နှင်းအရေးယူခဲ့ပါတယ်။ဒါကြောင့်လူမောင်ခိုကူသူတွေဟာအဖမ်းဆီးတွေကိုရှောင်ရှားနိုင်ဖို့ကုန်းပေါ်မှာရှိတဲ့စခန်းတွေနဲ့ပင်လယ်ပြင်မှာရှိတဲ့ဆက်လေတွေကိုစွန့်ခွာထွက်ပြေးခဲ့ကြပါတယ်။မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကရွှေ့ပြောင်းဝင်ရောက်သူတွေလို့ယုံကြည်ရသူတွေရဲ့ရုပ်အလောင်းတွေမြုပ်နှံထားတဲ့နေရာ30ကိုမေလ24ရက်နေ့ကထိုင်းနိုင်ငံနဲ့ကက်လျက်မလေးရှားနယ်စပ်မှာစတင်တွေ့ရှိခဲ့ပြီးတနင်္လာနေ့မှာနောက်ထပ်နေရာ139နေရာကိုထပ်မံတွေ့ရှိခဲ့တာပါထိုင်းကနေတဆင့်မလေးရှားအင်ဒိုနီးရှားနိုင်ငံတွေစီတွားရောက်ဖို့စ조사ခဲ့ကြတဲ့ဒီရွှေ့ပြောင်းအခြေချသူတွေအပြည့်တင်ဆောင်လာတဲ့ဆက်လေတွေဟာဘင်္ဂလားပင်လယ်အော်နဲ့ကပလီပင်လယ်ပြင်မှာမျောနေတာကြောင့်ကယ်ဆယ်ရေးလုပ်ငန်းတွေလှုပ်ဆောင်ဖို့နိုင်ငံတကာကတောင်းဆိုမှုတွေထွက်ပေါ်ခဲ့ပါတယ်ဂျပန်နဲ့မလေးရှားဝန်ကြီးချုပ်နှစ်ဦးတွေ့ဆုံရမှာတောင်တရုတ်ပင်လယ်ပြင်ရေပိုင်နဲ့ပြဿနာကိုလည်းဆွေးနွေးခဲ့ကြပါတယ်။ဒါအပြင်နှစ်နိုင်ငံဆက်ဆံရေးခိုင်မာစေဖို့သဘောတူခဲ့ကြပါတယ်။ပြီးခဲ့တဲ့တနင်္ဂနွေနေ့ကဂျပန်နိုင်ငံကိုရောက်ရှိခဲ့တဲ့မလေးရှားဝန်ကြီးချုပ်နာဂျစ်ဟာအင်္ဂါနေ့မှာဂျပန်မြောက်ပိုင်းမှာရှိတဲ့တက္ကသိုလ်တစ်ခုမှာဟောပြောပို့ချပြီးတဲ့နောက်မှာသူ့ရဲ့3ရက်ကြာခီးစဉ်ကိုအဆုံးသတ်မှာဖြစ်ပါတယ်ရှင်။
UAV ကတည်းရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 935လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
အမေရိကန်တန်ခါတရင်တွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာ။လေယာဉ်ပေါ်မှာဓာတုလက်နဲ့ပါတယ်ဆိုတဲ့ချင်းချောက်ခံရမှုကြောင့်ပြင်သစ်လေကြောင်းပိုင် Air France ခီးတဲ့တင်လေယာဉ်ဟာအမေရိကန်တပ်လေယာဉ်နဲ့ဆင်းရဲအဆောင်အချက်နဲ့နယူးယောက်မြို့မှာတနင်္လာနေ့မနေ့ကဘေကင်းစွာဆင်းသက်နိုင်ခဲ့ပါတယ်။ပြင်သစ်နိုင်ငံ Paris မြို့ကနေအမေရိကန်နိုင်ငံနယူးယောက်မြို့ကဂျွန် F Kennedy နိုင်ငံတကာလေဆိပ်ကိုပြန်တန်းလာတဲ့အဲ့ဒီပြင်သစ်ခီးတဲ့တင်လေယာဉ်ခီးစဉ်အမှတ်20နှစ်အပေါ်မှာဓာတုလက်နဲ့ပါကြောင်းအမည်မဖော်သူတူကချင်းချောက်မှုပြုလာတာကြောင့် F-15 အမျိုးအစားတိုက်လေယာဉ်တွေဟာလေယာဉ်ရှိရာကိုချက်ချင်းပြန်တက်သွားခဲ့ကြတာဖြစ်ပါတယ်။နောက်ပိုင်းမှာတော့အဲ့ဒီချင်းချောက်မှုဟာခိုင်လုံမှုမရှိကြောင်းဆုံးဖြတ်လိုက်ပြီးလေယာဉ်ကိုလည်းဆင့်သက်ခွင့်ပေးလိုက်ပါတယ်။လေယာဉ်ပေါ်ပါလာတဲ့ခီးသည်တွေဟာပုံမှန်အတိုင်းလေစိတ်မှာဆင်းသွားကြတယ်လို့ပြင်သစ်လေကြောင်းလိုင်းကပြောပါတယ်။ဒီဖြစ်စဉ်နဲ့ပတ်သက်ပြီးစုံစမ်းမေးမြန်းမှုတွေပြုလုပ်ခဲ့ပေမဲ့ပြင်သစ်လေကြောင်းလိုင်းကတစုံတရာတုံ့ပြန်ပြောဆိုခြင်းမရှိပါဘူး။အင်္ဂလန်နိုင်ငံဘာမင်ဟမ်မြို့ကနေနယူးယောက်ကဂျွန် F Kennedy နိုင်ငံတကာလေစိတ်ကိုဆက်ရောက်လာခဲ့တဲ့အမေရိကန်လေကြောင်း American Airline ခီးစဉ်အမှတ် 131ဟာလဲအလားတူချင်းချမှုမျိုးနဲ့ခံခဲ့ရပေမဲ့အဲ့ဒီချင်းချမှုဟာလဲခိုင်လုံမှုမရှိဘူးဆိုပြီးသတင်းတွေမှာဖော်ပြခဲ့ပါတယ
်။ Israel ဝန်ကြီးချုပ်ဟောင်း Olmert အနေနဲ့သူကုံသွယ်ရင်းနဲ့ဆက်မှုဝန်ကြီးတာဝန်ကိုထမ်းဆောင်စဉ်ကာလလွန်ခဲ့တဲ့ဆယ်နှစ်က American စီးပွားရေးလုပ်ငန်းရှင်တဦးစီကနေဒေါ်လာထောင်ပေါင်းများစွာထည့်ထားတဲ့စာရိတ်တွေကိုလက်ခံခဲ့တာကြောင့်တနင်္လာနေ့ကထောင်ဒဏ်8လဆင်ရင်ချင်းခံခဲ့ရပါတယ်။ British ဝန်ကြီးချုပ်ဟောင်းတိုနီဘလဲနဲ့ Israel ထောင်လန်းရေးအကြီးအကဲ Miral Dekam အပါအဝင်ပုဂ္ဂိုလ်တွေကအသက်69နှစ်အရွယ် Olmert ရဲ့အကျင့်စာရိတ်တာကောင်းကြောင်းထောက်ခံချက်တွေကိုလက်မှတ်ရေးထိုးပေးခဲ့ကြတာဖြစ်ပါတယ်။ဒါပေမဲ့ဝန်ကြီးတဦးအနေနဲ့ဒေါ်လာငွေတွေကိုလက်ခံပြီးလုံကြုံနဲ့နေရာမှာတင်းဆဲထားတဲ့အပြင်သူ့ရဲ့ကိုရီးယားကိုယ်တော်အတွက်သုံးဆွဲမှုဟာရာဇဝတ်ကျူးလွန်ရာရောက်တဲ့အပြင်အစိုးရအပေါ်မှာပြည်သူတွေရဲ့ယုံကြည်မှုကိုထိခိုက်စေတယ်လို့ဂျေယုစလင်ခုံရုံတယုံကဆုံးဖြတ်ခဲ့ပါတယ်ရှင
်။အိန္ဒိယနိုင်ငံတဝမ်းဖြစ်ပေါ်နေတဲ့အပူလိုင်းတန်းကြောင့်လူပေါင်း330ကျော်သေဆုံးခဲ့ပြီးဖြစ်တယ်လို့ဒေတာရင်းသတင်းမီဒီယာတွေမှာတင်းလာနေကဖော်ပြထားပါတယ်။သေဆုံးမှုအများစုဟာတောင်ပိုင်းတယ်လန်ကာနာနဲ့အန္တရာပရာဒိစ်ပြည်နယ်တွေမှာဖြစ်တယ်လို့ဆိုပါတယ်။တချို့နေရာတွေမှာအပူချိန်ဟာ116ဖာရင်ဟိုက်နဲ့ညီမျှတဲ့48ဒီဂရီအထိရှိခဲ့တယ်လို့တယ်လန်ကာနာပြည်နယ်မိုးလေဝသဌာနညွှန်ကြားရေးမှူး WK Reddy ကပြောပါတယ်။တယ်လန်ကာနာနဲ့အန္တရာပရာဒိစ်ပြည်နယ်တွေအတွင်းကဈေးတွေမှာတနင်္လာနေ့ကအများအပြားလူတွေ6ကတ်နေပြီးဖျက်သည့်နဲ့ဒင်ဂျင်ရောင်းသူတွေလောက်သာရောင်းကောင်းကြတယ်လို့ဆိုပါတယ်။ပူပြင်းလို့နဲ့ရာသီဥတုတန်ကြောင့်ကလေးအများစုဟာရေကုကန်နေမှာရေကုနေကြပြီးငက်ကလေးအုပ်နဲ့ကြားတွေကိုလည်းရေပိုက်နဲ့ပဲဖြန့်ပေးခဲ့ရတယ်လို့ဆိုပါတယ
် Direct from Washington The Voice of America The VOA
နောက်ဆုံးရသတင်းတွေကိုကိုစော်ဝင်းလိုင်းနဲ့မှအင်ဂျင်နိုင်တို့ကကြင်ညာသွားတာပါ VOA ရောနဲ့အင်္ဂါနေ့မနေ့သတင်းတွေကိုထုတ်လွှင့်ပေးနေပါတယ်အခုတော့သတင်းဆောင်ပါတွေကိုဆက်တိုက်တင်ပြသွားပါမယ်တနင်္လာနေ့မှာကြာရောက်တဲ့ American နိုင်ငံရဲ့ Memorial Day လို့ခေါ်တဲ့ကြဆုံသွားကြတဲ့စစ်သည်များအမတ်ရအောင်မေ့ဖွယ်နေ့မှာသမ္မတ Barack Obama ကအညာတရစစ်သည်ကုတ်အုတ်ကူမှာလွမ်းတူပန်းခွေချကုန်လွမ်းတူပန်းခွေချဂါရဝပြုခဲ့ပါတယ်။ American နိုင်ငံမှာကျင်းပတဲ့အမတ်ရအောင်မေ့ဖွယ်နေ့အကြောင်းကိုကိုစော်ဝင်းလန်ကစူးစီးတင်ပြထားပါတယ်ရှင်။
ဝါရှင်တန်ဒီစီမြို့တော်အပြင်မှာရှိတဲ့အာလန်တန်အမျိုးသားစစ်တင်ကြိုင်မှာကျင်းပတဲ့အမတ်ရအောင်မေ့ဘွယ်နေ့အခမ်းအနားကိုဂုံတရေရှိပုဂ္ဂိုလ်တွေစစ်မှုထမ်းတွေနဲ့ကြာဆုံးသွားကြတဲ့စစ်သည်တွေရဲ့မိသားစုဝင်တွေလည်းတက်ရောက်ခဲ့ကြပါတယ်။အမေရိကန်ပြည်ထောင်စုလွတ်လပ်ပြီးလုံခြုံအေးချမ်းမှုရှိအောင်အသက်ပေးသွားကြတဲ့စစ်မှုထမ်းတွေကိုအောင်မေ့သတိရကြဖို့လည်းအခမ်းအနားမှာပြောကြတဲ့မင်းကွန်းအတွင်သမ္မတဩဘားမားကထည့်သွင်းပြောကြားခဲ့ပါတယ်။ဒါ့အပြင်ဒီနေ့အတွက်အမတ်ရအောင်မေ့ဘွယ်နေ့ဟာအာဖဂန်နစ္စတန်စစ်ပွဲပြီးဆုံးပြီးနောက်မှာပထမဆုံးအကြိမ်ကျင်းပတဲ့အမတ်ရအောင်မေ့ဘွယ်နေ့ဖြစ်တဲ့အကြောင်းလဲသမ္မတဩဘားမားကထည့်သွင်းပြောကြားခဲ့ပါတယ
် So on this day we honor the sacrifice of the thousands of American service members men and women who gave their lives since 9/11 including more than
9/11 2000တခုနှစ်စက်တင်ဘာလ17ရက်နေ့ကစလို့တိုင်းပြည်အတွက်တက်ပေးလှသွားကြတဲ့ထောင်ပေါင်းများစွာသောရဲဘော်ရဲမေတွေကိုသူတို့ရဲ့ပေးဆက်ခဲ့မှုတွေအတွက်ကျွန်တော်တို့ဒီကနေ့မှာအမှတ်တရဂုဏ်ပြုကြတာဖြစ်ပါတယ်။အဲ့ဒီထဲမှာအာဖဂန်နစ္စတန်နိုင်ငံမှာအဆုံးစွန်ဆုံးသူတို့ရဲ့အသက်ကိုပေးဆက်ခဲ့ကြတဲ့မျိုးချစ်ရဲဘော်ရဲမေ2200ကျော်လဲပါဝင်ပါတယ်
။အာဖဂန်နစ္စတန်နိုင်ငံဟာအန္တရာယ်များတဲ့တိုင်းပြည်အဖြစ်ဆက်လက်တည်ရှိနေတုန်းဖြစ်ပြီးအဲ့ဒီမှာအာဖဂန်စစ်သားတွေကိုသင်တန်းပေးဖို့နဲ့လိုအပ်တဲ့အကူအညီတွေပေးဖို့အတွက်အမေရိကန်တပ်ဖွဲ့ဝင်1000ကျော်သာကျန်တော်ကြောင်းလဲသမ္မတဩဘားမားကပြောပါတယ်။တိုင်းပြည်အတွက်အသက်ပေးလူသွားကြတဲ့စစ်မှုထမ်းတွေကိုအမေရိကန်ပြည်ထောင်စုကနှစ်စဉ်မေလရဲ့နောက်ဆုံးတနင်္လာနေ့မှာအမတ်ရအောင်မေ့ဘွယ်နေ့အဖြစ်သတ်မှတ်ပြီးဂုဏ်ပြုကြတဲ့အစဉ်အလာရှိပါတယ်။အဲ့ဒီနေ့မှာတိုင်းပြည်အတွင်းကမြို့အတော်များများမှာချစ်တက်ပွဲတွေမြို့ချစ်စိတ်ထက်သန်စေတဲ့တီးဆိုဖျော်ဖြေပွဲတွေကိုစီစီကားကားဆင်နွှဲလေးရှိကြပေမဲ့တချို့သူတွေကတော့အမေရိကန်ပြည်ထောင်စုအတွက်သူတို့ရဲ့အသက်ကိုပေးဆက်သွားကြတဲ့စစ်သည်တွေရဲ့ဘဝတွေအကြောင်းပြန်ပြောင်းအောင်မေ့သတိရကြပါတယ်။တနင်္ဂနွေနေ့တုန်းကလည်းစစ်အတွင်းပျောက်ဆုံးနေကြတဲ့စစ်မှုထမ်းတွေနဲ့စစ်သုံးပန်းအဖြစ်ဖမ်းဆီးခံထားရသူတွေအရေးအာယုံဆိုင်လှုပ်ဆောင်လာဖို့ဆော်ရတဲ့အနေနဲ့ Rolling Thunder လို့ခေါ်တဲ့အနေနဲ့အရရကထောင်တောင်းချီတဲ့မော်တော်ဆိုင်ကယ်စီးနင်းလာသူတွေ Washington DC မြို့မှာအင်အားပြခဲ့ကြပါတယ်။လက်ရှိကျင်းပနေတဲ့ Memorial Day အမတ်ရအောင်မေ့ဘွယ်နေ့ဟာလူပေါင်း6သိန်းကျော်တေဆုံးခဲ့ရတဲ့ American ပြည်တွင်းစစ်ကြီးအပြီးနှစ်နှစ်အကြာ1868ခုနှစ်မှာစတင်ခဲ့တဲ့ Decoration Day ဂုဏ်ပြုတဲ့နေ့ကနေဆင်းသက်လာတာဖြစ်ပါတယ်။တနင်္လာနေ့မှာကြာရောက်တဲ့အမတ်ရအောင်မေ့ဘွယ်နေ့ကိုနိုင်ငံတော်အားလာရဲ့နေ့အဖြစ်သတ်မှတ်ထားတာကြောင့်ကျောင်းတွေအလုပ်ယုံတွေလည်းပိတ်တာကြောင့်စနေတနင်္ဂနွေနဲ့ပေါင်းလိုက်ရင်အားလာရက်ရှည်3ရက်ဖြစ်သွားပါတယ်။ ဒါ့အပြင်ဒီအားလိုက်ရက်တွေဟာနွေရာသီအားလိုက်ရက်စတင်တဲ့နေ့အဖြစ်လဲအလို့သဘောတတ်မှတ်ထားကြတာဖြစ်ပါတယ်ဒါကြောင့်အမေရိကန်မိသားစုအများအပြားဟာဒီအားလိုက်ရက်ရှေ့အတွင်းပျော်ပွဲစားထွက်တာအပန်းဖြေကမ်းခြေကိုသွားကြတာပန်းညံတွေကိုသွားကြတာတွေအပြင်ညအိတ်စခန်းချခီးထွက်တာတွေလှုပ်လေရှိကြပါတယ်ခင်ဗျာ
ကိုစော်ဝင်းလိုင်းပြောသွားတာပါလူဦးရေတုံးနှုံထင်းကြီးရေးဆိုင်ရာဥပဒေဟာကိုရေးကိုတာအခွင့်အရေးနဲ့အမျိုးသမီးတွေရဲ့ကိုဝင်ဆောင်ဖို့ရွေးချယ်ပိုင်ခွင့်ကိုဖိနှိပ်ချုပ်ချယ်တာဖြစ်တယ်လို့လူအခွင့်အရေးအဖွဲ့တွေကကန့်ကွက်ပြောဆိုလိုက်ပါတယ်မျိုးဆောင်ဥပဒေမူကြမ်း၄ခုထဲမှာဒီဥပဒေကိုပထမဦးဆုံးအနေနဲ့မေလ23ရက်နေ့ကသမ္မတဦးစိန်အဦးသိန်းစိန်ကလက်မှတ်ရေးထိုးခဲ့ပြီးမြန်မာနိုင်ငံမှာတရားဝင်ပြဋ္ဌာန်းလိုက်တာပါမိုင်းအင်ဂျင်နိုင်ကအသေးစိတ်တင်ပြထားပါတယ်ရှင
်အမေရိကန်ပြည်ထောင်စုနဲ့နိုင်ငံတကာအသိုင်းအဝိုင်းအပါအဝင်မြန်မာအမျိုးသမီးအဖွဲ့အစည်းတွေလူထုအခြေပြုအဖွဲ့အစည်းတွေဝိုင်းဝန်းကန့်ကွက်နေတဲ့ကြားကလူဦးရေတိုးပွားနှုန်းထိမ့်ညီရေးဆိုင်ရာဥပဒေကိုမြန်မာလွှတ်တော်နဲ့အစိုးရကအတည်ပြုပြဋ္ဌာန်းလိုက်ပါတယ်ဒီဥပဒေအရအမျိုးသမီးတွေအနေနဲ့ကလေးတဦးနဲ့တဦးကြား၃နှစ်ချာယူရမှာဖြစ်ပါတယ်။ဒါ့အပြင်လူနည်းစုတွေကိုယူရပြီးခွဲခြားဆက်ဆံမှုတွေရှိနေတဲ့ဒီဥပဒေကိုသမ္မတဦးသိန်းစိန်ကိုယ်တိုင်လက်မှတ်ရေးထိုးအတည်ပြုလိုက်တဲ့အတွက်အလွန်မဲ့စိတ်ပြတ်မှုကြောင့်နယူးယောက်ခြေဆိုင် HRW လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကြီးရဲ့အရှိတောင်အာရှရေးရာညွှန်ကြားရေးမှူး Brad Adams ကပြောပါတယ
်။ Well, it's very disappointing that Thein Sein, who says he's a reformer,would sign a law like this we had hoped that he would refuse
ကိုကိုကိုပြည်ပြောင်းလဲသမားလို့ပြောထားတဲ့သမရဦးသိန်းစိန်အနေနဲ့ဒီဥပဒေကိုလက်မှတ်ရေးထိုးအတည်ပြုလိုက်တဲ့အတွက်ကျွန်တော်တို့အလွန်ပဲစိတ်ပျက်မိပါတယ်သူ့အနေနဲ့ဒါကိုညှင်းပယ်လိုက်မယ်လို့ကျွန်တော်တို့မျှော်လင့်ခဲ့တာပါဘာဖြစ်လို့လဲဆိုတော့လူနည်းစုမွတ်စလင်တွေအထူးသဖြင့်ရိုဟင်ညာတွေကိုရည်ရွယ်ပြီးတော့သူတို့ရဲ့လူဦးရေတိုးပွားနှုန်းအရန်မြင့်လွန်းတာကြောင့်လူများစုဗုဒ္ဓဘာသာဝင်တွေလူဦးရေထက်ပိုများသွားမယ်ဆိုတဲ့လိမ်လည်ပြောဆိုမှုတွေနဲ့ဒီဥပဒေဟာခွဲခြားမှုတွေရှိနေပါတယ်ဒီမိုကရေစီပြုပြင်ပြောင်းလဲရေးလုပ်နေတဲ့မြန်မာနိုင်ငံအနေနဲ့ဒီလိုဥပဒေမျိုးစဉ်းစားဖို့တောင်မသင့်တော်ပါဘူ
းအခုလိုကျမ်းမာရေးစောင့်ရှောက်မှုဆိုင်ရာလူဦးရေတိုးပွားနှုန်းထိမ့်ညီရေးဆိုင်ရာဥပဒေနဲ့ပတ်သက်လို့အမေရိကန်ပြည်ထောင်စုအနေနဲ့လည်းအထူးစိုးရိမ်မကင်းဖြစ်မိကြောင်းပြီးခဲ့တဲ့မေလ19ရက်နေ့ကအမေရိကန်နိုင်ငံသားရေးဌာနကကြေညာချက်ထုတ်ပြန်ခဲ့ပါတယ်အဲ့ဒီဥပဒေအရနိုင်ငံတွင်မတူညီတဲ့လူမျိုးစုတွေကြားနိုင်ထက်စီးနှင်းပြုမှုဆက်ဆံဖို့မျှတမှုမရှိတဲ့လူဦးရေထိန်းချုပ်ရေးမူဝါဒကိုအလွဲသုံးစားပြုလုပ်ပြီးခွဲခြားဆက်ဆံဖို့ဖြစ်လာစေနိုင်တယ်လို့ဆိုပါရယ်ဒီဥပဒေအပါအဝင်ကိုးကွယ်ရာဘာသာတရားကူပြောင်းခြင်းဘာသာမတူသူအချင်းချင်းကြားထိမ်းများလက်ထက်ခြင်းကိုဟန်တာရာတလင်တမယားစနစ်သာရှိရမယ်ဆိုတဲ့အချက်လေးချက်ပါဝင်တဲ့အမျိုးဘာသာသာသနာစောင့်ရှောက်ရေးဥပဒေမူကြမ်းတွေဟာလွတ်လပ်စွာကလေးမွေးဖွားခွင့်အမျိုးသမီးအခွင့်အရေးနဲ့လွတ်လပ်စွာဘာသာတရားကိုးကွယ်ခွင့်တွေကိုဟန်တားစေတဲ့ဥပဒေမူကြမ်းတွေဖြစ်တယ်လို့လည်းအမေရိကန်နိုင်ငံသားရေးဌာနရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒါ့အပြင်စီဒေါ်လို့ခေါ်တဲ့အမျိုးသမီးများအပေါ်ခွဲခြားဆက်ဆံမှုဆိုင်ရာပပျောက်ရေးသဘောတူညီချက်အပါအဝင်ကလေးငယ်များဆိုင်ရာအခွင့်အရေးကာကွယ်ရေးကုလသမဂ္ဂရဲ့ဗရင်ညင်စာချုပ်တွေအတိုင်းလိုက်နာဖို့မြန်မာအစိုးရကလည်းတိုက်တွန်းထားပါတယ်။အခုလိုအမျိုးသမီးတွေကိုဝင်ဆောင်ဖို့ကိစ္စမှာဥပဒေနဲ့အတင်းအကျပ်ပြဋ္ဌာန်းတာဟာနိုင်ငံတကာလူ့အခွင့်အရေးစံချိန်စံညုံးတွေနဲ့ကိုက်ညီမှုမရှိဘူးလို့လည်းကျားမဒန်းတူညီမရေးကွန်ရက်ညွှန်ကြားရေးမှူးမတ်မေစပယ်ဖြူကပြောပါတယ
်။ကျမတို့ကတော့အစအကြိမ်ကဒီဥပဒေတွေကိုပြဋ္ဌာန်းမယ်ဆိုတဲ့ idea ပေါ့နော်။ဟိုစပြီးတော့ထွက်လာကြတဲ့ကဆင်ဆက်မပြတ်ကန့်ကွက်ခဲ့တာပါ။အဓိကကတော့လူတွေထိမ့်ဆုပ်တယ်ဆိုတဲ့ idea ပေါ့နော်အမျိုးသမီးတွေဟာသားသမီးဘယ်ချိန်မှာဘယ်နှစ်ယောက်ဟိုယူမယ်ဆိုတာဟာအမျိုးသမီးတွေရဲ့လွတ်လပ်တဲ့ဆန္ဒနဲ့အပြည့်ဖြစ်တင်တယ်ပေါ့ပြီးတော့ဒါဟာပြည်ပြည်ဆိုင်ရာလူခွင့်ရေးစတဲ့စံနှုန်းတွေနဲ့ရောအမျိုးသမီးခွင့်ရေးရှုထောင့်ကနေကြည့်ရင်ရောမကိုက်ညီဘူးဆိုတာတွေကိုကျမတို့ကအကျိုးနဲ့အကြောင်းနဲ့အများကြီးပဲဖေဖန်ထောက်ပြခဲ့ပြီးပါပြီပေါ့နော်
ဒါအပြင်လူဦးရေတိုးပွားနှုန်းထိမ့်ညီရေးဆိုင်ရာဥပဒေမျိုးဟာမလိုအပ်တဲ့ဥပဒေဖြစ်ပြီးလူထုကျန်းမာရေးပညာပေးအနေနဲ့သာဆောင်ရွက်သင့်တဲ့ကိစ္စမျိုးဖြစ်တယ်လို့လည်းသူကဆိုပါတယ
်။ဥပဒေအနေနဲ့ပြဋ္ဌာန်းစရာမလိုဘူးလို့ထင်တာပါ။ဘာကြောင့်လဲဆိုတော့ဟိုဘယ်လိုခေါ်မလဲ။အမျိုးသမီးတယောက်ကို3နှစ်ပေါ့နော်ခြားပြီးတော့မှသားသမီးယူဖို့အတွက်ရယ်ပြီးတော့ဒီဟိုကျန်းမာရေးစောင့်ရှောက်မှုတွေခံယူရမယ်။ကျန်းမာရေးစောင့်ရှောက်မှုတွေပေးရမယ်ဆိုတာတွေဟာတကယ်တော့ public health လို့ခေါ်တဲ့လူတို့ကျမ်းမာရေးပေါ့နော်ကျမ်းမာရေးနဲ့ပတ်သက်တဲ့ဝန်ဆောင်မှုတွေအသိပညာတွေကိုကျမတို့ကကြည်ကြံကြံဖြန့်ဖြူးပေးရုံနဲ့ဟိုရတဲ့ကိစ္စကိုဥပဒေအနေနဲ့ပြဋ္ဌာန်းတာပေါ့နော်အဲ့တော့တကယ်တမ်းကျတော့မလိုအပ်တဲ့ဥပဒေတစ်ခုဖြစ်တယ်
လူဦးရေတိုးပွားနှုန်းထိန်းချုပ်ရေးဆိုင်ရာဥပဒေအပါအဝင်အခြားမျိုးစောက်ဥပဒေမူကြမ်းသုံးခုအစိုးကိုအမျိုးဘာသာသာသနာကာကွယ်စောင့်ရှောက်ရေးမဘာသာအဖွဲ့က2014ခုနှစ်ကလွှတ်တော်နဲ့အစိုးရစီကိုတင်သွင်းခဲ့တာပါ။အဲ့ဒီထဲမှာလူဦးရေတိုးပွားနှုန်းထိန်းချုပ်ရေးဆိုင်ရာဥပဒေကိုဘာကြောင့်ပြဋ္ဌာန်းတင်တယ်လဲဆိုတဲ့အပိုင်းမှာတော့မိမိနိုင်ငံရဲ့နေမြေအကျယ်အဝန်းအရာအချုပ်အခြာအာဏာတည်တံ့ရေးစီးပွားရေးဖွံ့ဖြိုးတိုးတက်ရေးကျန်းမာရေးပညာရေးဆိုင်ရာလုံလောက်သောစောင့်ရှောက်မှုပေးနိုင်စေရေးတို့အတွက်ဘာသာပေါင်းစုံကိုးကွယ်သူများလိုက်နာရန်ရည်ရွယ်ပြီးပြဋ္ဌာန်းစီလိုခြင်းဖြစ်ကြောင်းရေးသားထားပါတယ်ရှင်
။မအင်ဂျင်နိုင်ပြောသွားတာပါ။အခုတော့ရခိုင်ဘက်ကအခြေအနေကိုကြည့်ရအောင်။ရခိုင်ပြည်နယ်မှာကဲတင်ထားတဲ့လေစီးပြေဒုက္ခသည်200ကျော်ကိုဘင်္ဂလားဒေ့ရှ်တန်ယုံကနိုင်ငံသားစီစစ်နေပြီးပြန်လည်ခေါ်ယူဖို့လည်းအဆင်သင့်ရှိတယ်လို့မြန်မာအစိုးရကိုအကြောင်းပြန်ထားပါတယ်။ဒီကနေ့မှာလဲမောင်တော်မြို့နယ်အလဲတန်ကျော်ကျေးရွာမှာထားရှိတဲ့လေစီးပြေဒုက္ခသည်တွေကိုဘင်္ဂလားဒေ့ရှ်နိုင်ငံနဲ့နီးတဲ့တောင်ပြိုလက်ဝဲမြို့နယ်ထဲကိုရွှေ့ပြောင်းထားပြီးဖြစ်ကြောင်းလဲမြန်မာနိုင်ငံခြားရေးဝန်ကြီးဌာနကပြောလိုက်ပါတယ်။ဘင်္ဂလားဒေ့ရှ်နဲ့မြန်မာအကြားလေစီးပြေဒုက္ခသည်အရေးညှိနှိုင်းဆောင်ရွက်ဖို့အခြေအနေတွေကိုတော့မတ်တိန်ကြီးထိုက်ကစူးစီးတင်ပြထားပါတယ်ရှင်။
ပြီးခဲ့တဲ့သတင်းဘက်ကရခိုင်ပြည်နယ်မောင်တော်မြို့နယ်နီးပင်လယ်ပြင်မှာတွေ့ရတဲ့လှေနှင်းစင်းကိုမြန်မာရေတပ်ကစစ်ဆေးတာမှာထိုင်းနဲ့မလေးရှားနိုင်ငံတို့စီဥတီသွားနေတဲ့လှေစည်းပြေး200ကျော်တို့ကိုတွေ့ရှိကဲတင်ခဲ့တာဖြစ်ပါတယ်။အခုတော့ဒီလှေစည်းပြေးဒုက္ခသည်တွေကိုအိန္ဒိယချင်းဘင်္ဂလားဒေ့ရှ်နိုင်ငံကသူတို့နိုင်ငံသားတွေဟုတ်မဟုတ်စတင်စစ်ဆေးနေပြီးနိုင်ငံသားတွေဖြစ်ရင်ပြန်လည်ခေါ်ယူဖို့အဆင်သင့်ရှိတယ်လို့မြန်မာနိုင်ငံခြားရေးဝန်ကြီးဌာနကပြောဆိုထားတဲ့အကြောင်းနိုင်ငံခြားရေးဝန်ကြီးဌာနရဲ့ဒုတိယဝန်ကြီးဦးတန်ကျော်ကပြောပါတယ
်။နိုင်ငံသားဟုတ်မဟုတ်စစ်ဆေးတဲ့ form တွေကိုသူတို့စပြီးတော့ဖြည့်နေပါတယ်။ချင်းနေပြီးလို့ရှိရင်တို့ကအဲ့နိုင်ငံသားစီစစ်တဲ့ဟလာဟိုတို့နိုင်ငံသားတွေဟိုစီစစ်ပြီးလို့ရှိရင်တို့ဟိုဘက်ကပြန်ခေါ်ဖို့ကတော့တို့အဆင်မြင့်ရှိတယ်လို့တို့ပြောပါတယ်အဲ့တော့တို့အနေနဲ့ကတော့ဒီနိုင်ငံသားတို့ဘင်္ဂလားဒေ့ရှ်နိုင်ငံသားနော်ဆိုတော့ကျွန်တော်တို့လို့တို့ပဲပေါ့လေဟိုနိုင်ငံတို့နိုင်ငံသားဟုတ်မဟုတ်ဆိုတာကိုတို့ဒီကိုရီးယားဆွေးနွေးကိုတို့ယူပြီးတော့အဲ့ဒါတို့ဟိုဒီတည့်ခဲတော့ပတည်ယူပေါ့နော်လူမရဆိုတော့ဒီနေ့တော့ကြာမလား၃ရက်လောက်ကြာမလားတော့မသိပါဘူးအဲ့ဒါကြီးသူတို့ဖြည့်ပြီးတော့သူတို့လုပ်နေပါပြီစပြီးလုပ်နေပါပြီ
နိုင်ငံသားစီစီရေးလုပ်ငန်းထွေကိုတော့ရန်ကုန်ခြေဆိုင်ဘင်္ဂလားဒေ့ရှ်တန်ယုံကတပ်မှုကြီးဦးဆောင်တဲ့အဖွဲ့ဝင်၈ဦးပါဘင်္ဂလားဒေ့ရှ်တန်အဖွဲ့ကစောင့်ရွက်နေတာဖြစ်ပါတယ်တနင်္လာနေ့ကစပြီးအဖွဲ့ဝင်၆ဦးပါဘင်္ဂလားဒေ့ရှ်တန်အဖွဲ့ကလှေစည်းပြေးဒုက္ခသည်တွေကိုနိုင်ငံသားစီစီရေးပုံစံတွေဖြည့်ပေးနေပါတယ်လှေစည်းပြေးဒုက္ခသည်208ဦးတို့ကိုလည်းတနင်္လာနေ့မှာပဲမောင်တော်မြို့နယ်အလဲတန်ကျော်ကျေးရွာကနေဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ပိုပြီးနှီးတဲ့တောင်ပြိုလက်ဝဲမြို့ကိုပြောင်းရွှေ့ပြီးလဲဖြစ်ပါတယ်။လေစီးပြေဒုက္ခသည်တွေဟာဘင်္ဂလားဒေ့ရှ်နိုင်ငံသားတွေဟုတ်မဟုတ်စီစစ်မှုကိုတော့ဘင်္ဂလားဒေ့ရှ်တန်အဖွဲ့ကလှုပ်ဆောင်နေတာဖြစ်ပြီးမြန်မာလူဝင်မှုကြီးကြပ်ရေးဘက်ကအခုအညီပေးဖို့ကန့်လန့်ထားတယ်လို့လဲနိုင်ငံခြားရေးဌာနဒုတိယဝန်ကြီးဦးတန်ကျော်ကပြောပါတယ်။ဒုက္ခသည်တွေနိုင်ငံသားစီစစ်မှုလုပ်ငန်းမှာတော့ကုလသမဂ္ဂနဲ့နိုင်ငံတကာအဖွဲ့အစည်းတွေဘက်ကတော့မပါဝင်ပါဘူး။ဒါပေမဲ့လည်းအခုနောက်ပိုင်းနိုင်ငံတကာသတင်းတွေမှာရောနိုင်ငံတကာရဲ့ပြောဆိုချက်တွေမှာပါမလေးရှားနဲ့ထိုင်းနိုင်ငံဘက်ကိုဥတီထွက်ပြေးကြတဲ့လှေစည်းပြေးဒုက္ခသည်အများစုဟာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကဖြစ်တယ်ဆိုတာကိုလက်ခံလာတာကြောင့်မြန်မာနိုင်ငံအပေါ်နိုင်ငံတကာဖိအားရောကြလာတယ်လို့လဲမြန်မာနိုင်ငံခြားရေးဌာနဒုတိယဝန်ကြီးဦးတန်ကျော်ကပြောပါတယ
်ကျွန်တော်တို့ဒီဟိုမြန်မာနိုင်ငံကဒီဟာဒီလိုအလားအတူလိုက်ပုံစံမထက်ဘူးဆိုတာကျွန်တော်တခြားပြောပြတာပေါ့လေဒါတော့လေနိုင်ငံတော်နိုင်ငံတကာမီဒီယာကအလားဒီအရာမြန်မာနိုင်ငံကဟလာဆိုးဖြစ်တယ်ဆိုပြီးတော့ပြောကြတာတွေရှိပါတယ်အဲ့တော့ဟိုအခုကတော့ဟိုအားလုံးကတော့လက်တွေ့ကြည့်ကြတာပေါ့လေဒီအများစုကကျွန်တော်တို့ရှိရထက်တာမဟုတ်ဘူးဆိုတာကိုအများစုကြည့်သွားတဲ့အဲ့ဒါမမှန်ကန်ကျွန်တော်တို့ဟိုဒီဟိုအခြေအနေကိုရှုမြင်နေเนาะရှုမြင်နေတဲ့ကျွန်တော်တို့ကတော့ဟလာ relief ဖြစ်တာပေါ့လေဒီနေ့တော့ဟိုဟိုနိုင်ငံတကာရဲ့ဒါပြည်အပေးမှုကနေပြီးတော့ကျွန်တော်တို့ကြောက်လာတဲ့ဒီလိုပဲပြောလို့ရတာပေါ့လေ
ဒီအပိုင်းအတွင်းမှာပဲမြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတို့ကနေမလေးရှားနိုင်ငံစီဥတီထွက်ပြေးကြသူတွေလို့ယူဆရသူတွေရဲ့ရုပ်အလောင်းတွေအစုလိုက်ပြုံလိုက်မြုပ်နှံထားတာကိုမလေးရှားနိုင်ငံဘက်မှထပ်ပြီးတွေးကြတာမှာတော့မလေးရှားနိုင်ငံဘက်ကပူးပေါင်းစစ်ဆေးပေးဖို့မြန်မာဘက်ကိုကန့်လန့်ထားတာမရှိသေးတဲ့အကြောင်းလဲနိုင်ငံခြားရေးဝန်ကြီးဌာနကပြောဆိုထားပါတယ်ရှင်
မတင်ကြီးထိုက်ပြောသွားတာပါဒီနေ့နောက်ပိုင်းမှာကျင်းပဖို့စီစဉ်ထားတဲ့ရွေးကောက်ပွဲအတွက်ကြိုတင်ပြင်ဆင်တဲ့အနေနဲ့ဒုတိယအကြိမ်မဲဆန္ဒရှင်စီရင်ကိုပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကရန်ကုန်နဲ့နေပြည်တော်မြို့တွေမှာဒီကနေ့ထပ်မံထုတ်ပြန်ကြေညာလိုက်ပါတယ်အတိုက်အခံအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကလည်း မဲဆန္ဒရှင်တွေရဲ့အခွင့်အရေးတွေခန်းစားခွင့်တွေရဖို့စောင့်ကြည့်အကဲခတ်တဲ့လုပ်ငန်းတွေကိုလှုပ်ဆောင်နေပါတယ်။အပြည့်အစုံကမဆုမွန်ကတင်ပြပေးမှာပါ။
ဟုတ်ကဲ့ပါလာမယ့်အောက်တိုဘာလနောက်ဆုံးပတ်သို့မဟုတ်နိုဝင်ဘာလပထမပတ်မှာကျင်းပဖို့ရှိတယ်လို့ကြေညာထားတဲ့2015ပါတီစုံအထွေထွေရွေးကောက်ပွဲအတွက်မဲဆန္ဒရှင်စည်းရင်းကိုပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကဒီကနေ့မေလ25ရက်နေ့မှာဒုတိယအကြိမ်ထုတ်ပြန်လိုက်ပါတယ်။ရန်ကုန်တိုင်းမြို့နယ်14မြို့နယ်နဲ့နေပြည်တော်ကမြို့နယ်10မြို့နယ်မှာထုတ်ပြန်လိုက်တာဖြစ်ကြောင်းမဲဆန္ဒရှင်စည်းရင်းထုတ်ပြန်ရေးဆိုင်ရာပြည်ထောင်စုရွေးကောက်ပွဲကော်မရှင်အဖွဲ့ဝင်ဦးဝင်းကြည်ကပြောပါတယ
်။ဟုတ်ပြီအဲ့ဒါရန်ကုန်မှာတော့14မြို့နယ်ထုတ်တာပေါ့နော်ဗဒုတိယအကြိမ်ရန်ကုန်14မြို့နယ်ထုတ်တယ်ဒီနေ့25ရက်ကနေပြီးတော့14ရက်အထိကြီးညာမယ်နေပြီးတော့မှတော့ရှိတဲ့မြို့နယ်10မြို့နယ်လုံးကြီးညာတယ်နော်မနေ့ကတည်းကအန်ကေကိုရိုင်းသွားပြီးတော့ကြီးတယ်ကြီးတယ်ရက်ွက်ဒီမှာတော့တော်တော်များများစိတ်ဝင်စားကြပါတယ်ကြီးပါတယ်ရက်ွက်ကော်မရှင်အဖွဲ့ကွဲရုံဒါမှမဟုတ်ရှင်ကျွေးရမှာဆိုရင်ကြီးပါအုပ်စုကော်မရှင်အဖွဲ့ကွဲရုံမှာပဲကတ်တယ်ဆံကကြလို့ရှင်ပူစာတွေလိုက်ပြီးတော့ဝေမယ်ပူစာတွေကတ်မယ်လက်ကမ်းဆောင်ကောင်းတွေဖြတ်မယ်အဲဒီဈေးတွေလူစကားတဲ့နေရာတွေပူစာကတ်မယ်ရန်ကုန်မှာတော့ရက်ွက်လူမှုအဖွဲ့စည်းတွေကဝိုင်းပြီးတော့ဆော်ပေးတယ်နေပြီးတော့မှလာရပက်လူမှုအဖွဲ့စည်းမရှိသေးဘူးเนาะဆော်တာမရှိသေးဘူးဒီခေါမှာတော့
နှစ်ပေါင်းများစွာအတွင်းမြန်မာနိုင်ငံမှာအယက်သားဆိုးရလက်ထက်ရွေးကောက်ပွဲတွေပထမဦးဆုံးအကြိမ်ကျင်းပမှာဖြစ်ပေမဲ့လွတ်လပ်ပြီးတရားမျှတမှုရှိအောင်ဆောင်ရွက်ဖို့ကိုလည်းနိုင်ငံတကာအတိုင်းဝိုင်းနဲ့လူခွေရေးစောင့်ကြည့်အကဲခတ်တွေကတိုက်တွန်းနေကြတာပါရွေးကောက်ပွဲကော်မရှင်ဦးဝင်းကြီးကလွတ်လပ်ပြီးတရားမျှတမှုရှိတဲ့ရွေးကောက်ပွဲဖြစ်ပေါ်လာနိုင်မှုရွေးကောက်ပွဲကော်မရှင်သာမကနိုင်ငံရေးပါတီတွေအရက်ဖတ်လူမှုအဖွဲ့အစည်းတွေနဲ့သတင်းမီဒီယာတွေအတူပူးပေါင်းဆောင်ရွက်ဖို့လိုမယ်လို့လည်းပြောပါရယ
်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်နဲ့ကော်မရှင်အဖွဲ့ခွဲအဆင့်နဲ့မှာလုံးဝ 99.99% ရာခိုင်နှုန်းတာဝန်ရှိတယ်ဒါပေမဲ့လို့ပြည်ပြည်စုံနဲ့မှန်ကန်တဲ့မဲစင်းဖြစ်ဖို့လို့ဆိုရင်တော့နံပါတ်1မဲဆန္ဒရှင်တွေကခိုင်ခိုင်ရဲရဲလာကြည့်ပြီးတော့ကူပေးပါနံပါတ်2ကတော့နိုင်ငံရေးပါတီတွေเนาะနိုင်ငံရေးပါတီတွေကလည်းကိုယ်ကိုမဲပေးမဲ့မဲဆန္ဒရှင်တယောက်ကမဲစင်းမှာမပါလို့เนาะမဲပေးလိုက်ရအောင်ဆိုရင်ကိုယ်ပါတီပဲနစ်နာလာပဲဖြစ်တဲ့အတွက်เนาะဟိုအန်ကယ်တို့နဲ့ပူးပေါင်းပြီးတော့ပါဝင်လုပ်ပြပါရပ်ဖက်လူမှုအဖွဲ့အစည်းတွေကလည်းပူးပေါင်းပြီးပါမီဒီယာတွေကလည်းပူးပေါင်းပြီးတော့အဝိုင်းပြီးတော့ဆုံဆော်ပေးကြပါလို့ဒီကနေပြီးတော့အန်ကယ်နေတဲ့မြန်မာရခိုင်ပြည်မှာ
ရွေးကောက်ပွဲကော်မရှင်ကထုတ်ပြန်တဲ့မဲဆန္ဒရှင်စည်းရင်းကိုတော့တိကျမှန်ကန်မှုရှိမရှိဆိုတာသိရှိနိုင်မှုအတိုက်ခံပါတီကြီးဖြစ်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကလည်းဗဟိုမဲစည်းရေးစည်းရေးအဖွဲ့ဖွဲ့ပြီးတော့ဆောင်ရွက်နေပါတယ်။နိုင်ငံသားတိုင်းဥပဒေနဲ့အညီမဲပေးခွင့်ရရှိရေးလိုအပ်ချက်တွေတွေ့ရင်တော့ရွေးကောက်ပွဲကော်မရှင်ကိုတင်ပြဆောင်ရွက်နေပါတယ်လို့လည်း NLD ရဲ့မဲစည်းရေးစည်းရေးအဖွဲ့ခေါင်းဆောင်ဦးထွန်းထွန်းဟိန်ကပြောပါဗျ။ဒီ
စည်းရေးမြန်မာတော့ကျွန်တော်တို့ဒီမဲစည်းရေးနဲ့ကျွန်တော်အညီချင်းပြန်ပြောတာပေါ့။အခုလို့ဆိုကျွန်တော်မဲစည်းအချိန်ကမဲစည်းကြည့်ကြည့်တဲ့အခါကအိမ်တော်ကြီးစဉ်းစားတာကျွန်တော်မဲခြင်းနဲ့ပါနေတာကိုကျွန်တော်အဲ့တော့အိမ်တော်ကြီးစဉ်းမရှိဘူးဆိုရင်မဲခြင်းနဲ့မှပါနေတာမရှိပါဘူးကျွန်တော်အဲ့တော့ကျွန်တော်တို့ကဒီဓမ္မကျွန်တော်ကြည့်လိုက်တဲ့အခါမှာတချို့ကအိမ်တော်ကြီးတရားရှိနေတယ်လို့ကျွန်တော်မဲခြင်းနဲ့မှပါမလာလို့ဒါကျွန်တော်ချက်ထားရတာရှိပါတယ်ကျွန်တော်ဒီလိုမှမဲပြီးတိုင်ခွင့်ရှိတယ်ကြီးရနော်တနည်းအားဖြင့်ကျွန်တော်ငယ်ရကအခုအကျဉ်းသားတာကြီးဒါကျွန်တော်သိရတာရှိပါတယ်ခင်ဗျာကျွန်တော်ကဒီရုပ်ပါလို့ကျွန်တော်ကော်မရှင်နဲ့တင်ပြထားပါတယ်ခင်ဗျာနိုင်ငံကအကူအညီဆင်ဆင်းသွားတဲ့ဒီလိုတွေကျွန်တော်ကဒါကိုကော်မရှင်နဲ့ပြီးတော့ကျွန်တော်တို့ဆောင်ရွက်ပြီးမယ်ဆိုတော့ကျွန်တော်ကပြန်ပြီးတော့ညှိထားပါတယ်ခင်ဗျာ
ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဘက်ကပထမအကြိမ်မဲဆန္ဒရှင်စည်းရင်းကိုမတ်လ9ဧပြီလဇန်နဝါရီကရန်ကုန်တိုင်းဆယ်မြို့နယ်မှာစတင်ကျင်းပခဲ့ပြီးတော့ဒုတိယအကြိမ်ကိုတော့မေလ25ရက်နေ့ကနေစလို့ရန်ကုန်တိုင်းမြို့နယ်14မြို့နယ်နဲ့နေပြည်တော်10မြို့နယ်မှာကျင်းပတာပါတတိယအကြိမ်မဲဆင်းရင်ကိုတော့ဇွန်လ10ရက်နေ့မှာကျင်းပမှာဖြစ်ပြီးစရုပ်ဒအကြိမ်မဲဆင်းရင်ကိုတော့ဇွန်လ22ရက်နေ့မှာထုတ်ပြန်ကျင်းပဖို့ရှိပါတယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကပြောပါတယ်ရှင်
ရွေးကောက်ပွဲကော်မရှင်ကမနေ့ကထုတ်ပြန်တာကိုမဆုမွန်ကတင်ပြပေးသွားတာပါ VOR နဲ့အင်ကာနီမနက်အစီအစဉ်တွေကိုထုတ်လွှင့်ပေးနေပါတယ်မကြောက်ခင်မှာဒုတိယပိုင်းအစီအစဉ်ကိုလည်းထပ်မံထုတ်လွှင့်နေပါတယ်ရှင
် VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီစီစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်၁၂နာရီကနေနေခင်း၁နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီစီစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
5မိနစ်ခင်းပါရှင်မြန်မာစံတော်ချိန်မိနစ်6နာရီခွဲရှိပါပြီ VOA American အတန်က2015ခုနှစ်မေလ26ရက်အင်္ဂါနေ့မိနစ်ပတ်အစီအစဉ်တွေကိုဆက်လက်အတန်လွှင့်နေပါတယ်အခုဒုတိယပိုင်းအစီအစဉ်ကိုလက်ရှိထုတ်လွှင့်ပေးနေတဲ့ line to meter 32 40 50 line length meter 190တို့ကပါတိုးချဲ့ထုတ်လွှင့်ပေးနေပါတယ်ရှင်အခုဒုတိယပိုင်းနာရီဝက်အစီအစဉ်မှာကမ္ဘာသတင်းမီဒီယာတွေထက်အမြန်မာနိုင်ငံအကြောင်းကောင်းထုတ်ချက်တွေ American Indian 3အင်္ဂလိပ်စာသင်ခန်းစာပို့ချချက်တွေနဲ့အတူအပတ်စဉ်ကဏ္ဍတွေဖြစ်တဲ့စီးပွားရေးအစီအစဉ်နဲ့ဒုတိယဆုံးလည်း American သခင်အစီအစဉ်မှာတော့
ဖုန်းကြောင်းမရှိလို့ရှင်ဘုရားဘာသာကွဲပြောက်သွားပြီးတော့သူတို့မှဖုန်းကြောင်းသွားကြံဖြစ်တဲ့အခါကျတော့တာရေးနာရေးရဆပြီးတော့နည်းနည်းခက်ခဲရှိပါတယ်အဲတော့ဖုန်းကြောင်းလေးတစ်ကြောင်းဖြစ်
မြန်မာဖုန်းကြီးကြောင်းတွေအမေရိကန်နိုင်ငံမှာဘယ်လိုပေါ်ပေါက်လာသလဲဆိုတာကိုနားဆင်ရမှာပါအခုအရင်ဆုံးကတော့ကမ္ဘာမီဒီယာတွေထဲကမြန်မာနိုင်ငံအကြောင်းကောင်းထုတ်ချက်ကိုဦးဆံမိုးဝေကစူးစီးတင်ဆက်ထားပါတယ်ရှင
်တော်တာရှင်များခင်ဗျာဦးစွာပထမတင်ပြပေးချင်တာကတော့ scienceanddevelopment.net သိပ္ပံနဲ့ကျန်းမာရေးအွန်လိုင်းစာဆောင်မှာဆောင်းဝါရှင်ကိတ်အဒမ်ဇေ Healthy Struggles in Myanmar Emerging Democracy Democracy ပေါ်ထွန်းစာမြန်မာနိုင်ငံရဲ့ကျန်းမာရေးကဏ္ဍအခက်အခဲများဆိုတဲ့ဆောင်းပါးဖြစ်ပါတယ်။မြန်မာနိုင်ငံဟာမကြသေးခင်ကမှတ်တမ်းတင်ထားတဲ့အချက်လက်တွေအရကမ္ဘာမှာကျန်းမာရေးစောင့်ရှောက်မှုအတွက်အသုံးပြုစိတ်ဒုတိယအ ਨੇ ဆုံးနိုင်ငံအဖြစ်နဲ့ကိုအာရှတိုက်နိုင်ငံတွေထဲမှာကျန်းမာရေးစောင့်ရှောက်မှုအဆိုးဆုံးနိုင်ငံတချို့စီးရင်ထဲမှာစီးရင်ဝင်နိုင်ငံတနေငံဖြစ်နေပါတယ်ဆိုပြီးတော့အစချီရေးသားထားတာပါ1962ခုနှစ်မြန်မာနိုင်ငံမှာစစ်တပ်ကအာဏာရယူခဲ့ပြီးတဲ့နောက်ပိုင်းနိုင်ငံရေးအရဖိနှိပ်မှုတွေလွဲမှားတဲ့စီးပွားရေးစီမံခန့်ခွဲမှုတွေပြုလုပ်ခဲ့ပြီးတဲ့နောက်မြန်မာနိုင်ငံဟာကမ္ဘာပေါ်မှာအဆင်းရဲဆုံးနိုင်ငံတွေစီးရင်ထဲကိုရောက်ရှိလာခဲ့ပါတယ်။2010ခုနှစ်မှာ15နှစ်ကြာနေအိမ်အခြေချုပ်ထိန်းသိမ်းခံခဲ့ရတဲ့အတိုက်ခံခေါင်းဆောင်ဒေါ်အောင်ဆန်းစုကြည်ပြန်လည်လွတ်မြောက်လာသလိုတိုင်းပြည်ဟာစစ်တပ်အုပ်ချုပ်မှုအောက်ကနေဒီမိုကရေစီအယက်သားအစိုးရအုပ်ချုပ်ရေးစီကိုအသွင်ကူးပြောင်းလာခဲ့တယ်ဆိုပြီးတော့ရေးသားထားပါတယ်။စစ်အစိုးရအဆက်ဆက်လက်ထက်ကျမ်းမာရေးကိစ္စကိုလစ်လျူရှုအထားခံခဲ့ရတဲ့နိုင်ငံမှာဒီမိုကရေစီခေတ်ရောက်အကောင့်ပဲမျှော်လင့်စရာတွေဖြစ်လာပါတယ်။59တန်းသောပြည်သူတွေရဲ့ကျန်းမာရေးဟာအစိုးရအတွက်ဦးစားပေးလှုပ်ဆောင်ပေးစရာဖြစ်တဲ့ဆိုပေမဲ့အခန့်အတားတွေစိန်ခေါ်မှုတွေကလည်းရှိနေပါတယ်လို့ရေးသားထားပါတယ်။ကျန်းမာရေးအတွက်အသုံးစရိတ်နည်းနည်းပဲအသုံးပြုခဲ့တာကြောင့်ပြည်သူအများစုဟာကိုယ်ကျန်းမာရေးစိတ်ကိုကိုခံရပါတယ်။လူဦးရေရဲ့လေးပုံတစ်ပုံလောက်ဟာဆင်းရဲကြတော့မတတ်နိုင်ကြပါဘူး။အဲ့ဒီတော့လူတော်တော်များများဟာနေထိုင်မကောင်းဖြစ်ကြပေမဲ့ဆေးမကုသကြဘူးလို့ထောက်ပြထားပါတယ်။ကျန်းမာရေးအတွက်အသေးအံဖြစ်နေတဲ့တချို့ဆင်းရဲသားတွေမှာသူတို့ရဲ့မိဖို့ကြောင့်လည်းအတုံးဆောင်ကိုထုတ်ရောင်းပြီးတော့ဆေးကုသစီ300လောက်မျိုးလည်းရှိတယ်လို့យေတာထားပါတယ်။ဒေါ်အောင်ဆန်းစုကြည်ကောင်းဆောင်နဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဟာ2013ခုနှစ်ထဲမှာအမျိုးသားကျန်းမာရေးကွန်ရက်ကိုတည်ထောင်ပြီးတော့မြန်မာနိုင်ငံအနှံ့မှာကျန်းမာရေးလိုအပ်ပေးဆရာဝန်တွေဆေးဝင်နှန်းတွေနဲ့ကျန်းမာရေးစောင့်ရှောက်မှုနဲ့ပညာပေးအစီအစဉ်တွေပြုလုပ်နေပါတယ်။ဒါပေမဲ့အားနဲ့ချက်တွေတိတ်များနေတဲ့အနေအထားမှာလှူအားပေးသူတွေတောင်းနဲ့အားထားလို့ရမှာမဟုတ်ဘူးစသဖြင့်ရေးသားထားပါတယ်။နောက်ဆက်လက်တင်ပြပေးချင်တာကတော့ The Guardian သတင်းစာမှာ Sarah Perry ရေးသားထားတဲ့ဆောင်းပါးဖြစ်ပါတယ်။ကလေးမွေးဖွားမှုကိုထိန်းချုပ်တဲ့ဥပဒေဟာဗုဒ္ဓဘာသာဝင်တွေကမွတ်စလင်လူနည်းစုတွေအပေါ်စိုးရိမ်စိတ်ဖြစ်နေတယ်ဆိုတာကိုပြသနေတယ်ဆိုပြီးတော့ခေါင်းစဉ်တက်ရေးသားထားတာပါ။ရိုဟင်ဂျာတွေလိုကလေးမွေးဖွားနှုံးမြင့်နဲ့လူဖွဲ့စည်းအတွင်းမှာမိသားစုစီမံကိန်းထားကြဖို့အာဏာပိုင်တွေရဲ့စီယုံကြိုးပမ်းနေမှုရဲ့နောက်ွယ်မှာအမျိုးသားရေးတက်ကြွနေတဲ့ဖုံးတော်ကြီးတချို့ရှိတယ်ဆိုပြီးတော့လည်းအစချီရေးသားထားပါတယ်။အမျိုးသမီးအခွင့်အရေးလှုပ်ရှားဆောင်ရွက်သူတွေနဲ့နိုင်ငံတကာကနေဝိုင်းဝန်းကန့်ကွက်နေတဲ့ဂျာကပဲမြန်မာအစိုးရဟာလူ့ရေးတူဝါနှုံးထိန်းညီရေးဆိုင်ရာဥပဒေကိုပြဋ္ဌာန်းလိုက်ပါတယ်။ဒီဥပဒေကိုစန့်ကျင်သူတွေကတော့လူမျိုးစုနယ်ဝင်တွေကိုယူရဲပြီးတော့လှုပ်ဆောင်တာဖြစ်တယ်လို့ပြောကြပါတယ်။ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးဖြစ်တဲ့ WHO ကလည်းကလေးငယ်တွေတည်ဆုံးမှုရော့ကြစေဖို့အတွက်အလားတူမူဝါဒမျိုးချမှတ်ခဲ့ပူပါတယ်။ဒါပေမဲ့ရှင်းရှင်းလင်းလင်းပြောထားတာကတော့ဒီလိုမျိုးစဉ်းစားမယ်ဆိုရင်ကလေးငယ်တည်ဆုံးမှုအစာရေစာနည်းပါးမှုရွှေ့ပြောင်းနေထိုင်သူတွေများပြားတဲ့အရက်တွေလူ့ရည်တိတ်တီးထူထပ်ပြီးတော့မွေးဖွားနှုံးကြီးမြင့်နေတဲ့အရက်တွေဖြစ်ရမယ်လို့ဆိုပါတယ်။ဒါတွေဟာဒေသရင်းဖွံ့ဖြိုးတိုးတက်မှုကိုစိုးစိုးရွားရွားအကျိုးသက်ရောက်မှုရှိစေတယ်လို့ဆိုထားပါတယ်။ဒီဥပဒေနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂလူ့ခွင့်ရေးကော်မရှင်နာမင်းကြီးဇီယက်ရာအစ်အယ်ဟူဆိန်အမေရိကန်ပြည်ထောင်စုအပါအဝင်တခြားနိုင်ငံတကာလူ့ခွင့်ရေးအဖွဲ့တွေကစိုးရိမ်ပူပန်ကြောင်းထောက်ပြဝေဖန်ပြောဆိုနေကြပါတယ်စသဖြင့်ရေးသားထားပါတယ်ခင်ဗျာ
အ နိုင်ငံတကာမှာဟိုးလေးတကျော်ဖြစ်နေတဲ့လေဒီဘေးဒုက္ခတွေအရေးဖြေရှင်းရမှာနိုင်ငံသားအခွင့်အရေးပေးတာဟာလည်းအရေးပါတဲ့နည်းလမ်းတစ်ခုဖြစ်တဲ့အကြောင်းအမေရိကန်ဒုတိယနိုင်ငံသားရေးဝန်ကြီးကပြောပါတယ်ပြဿနာရဲ့ဇင်းမြစ်ကိုဖြေရှင်းရမှာနိုင်ငံသားအခွင့်အရေးတွေခံစားခွင့်ရရှိရေးဟာဘလောက်ထိအရေးကြီးသလဲတခြားဖြေရှင်းနိုင်မဲ့နည်းလမ်းတွေရောဘာတွေများရှိနိုင်သေးသလဲဆိုတာကိုအင်္ဂါနေ့ညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြမှာဖြစ်ပါတယ်ပါဝင်ဆွေးနွေးလို့တဲ့သောရရှင်နေအနေနဲ့ VOE ရဲ့ဖုန်းနံပါတ် 1-239-382-5554 ကိုဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားလို့ရပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOE ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်ပါတယ်ခင်ဗျာ။
ဒီကနေ့ညဆွေးနွေးမဲ့တိုက်ရိုက်လေလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်လိုက်ပါရရှင်။တိုက်ရိုက်လေလိုင်းအစီအစဉ်ကိုစနေနေ့နဲ့အင်္ဂါညတိုင်းမှာတပတ်ကို2ချိန်ပုံမှန်ထုတ်လွှင့်ပေးနေရပါ။ပါဝင်ဆွေးနွေးလို့လင်းအချိန်မီဆက်သွယ်ကြဖို့ထပ်မံတိုက်တွန်းလိုက်ပါစေ။အခုတော့ဒေါ်လာလာတန်တင်ဆက်တဲ့ American Indian 3အင်္ဂလိပ်စာသင်ခန်းစာကိုတင်ဆက်မှာဖြစ်ပါရရှင်။
ဒီနေ့မနေ့တည်းတင်ပြပေးမယ့် idiom အသုံးကတော့
in cahoots with
ဆိုတဲ့အသုံးပဲဖြစ်ပါတယ်။စာလုံးပေါင်းက I N N အတွင်းမှာအထဲမှာ C A H O O T S cahoots ကဒီနေရာမှာပြင်သစ်စကား cahoot ကနေဆင်းသက်လာတာဖြစ်ပါတယ်။ပြင်သစ်လို့ cahoot ကတော့အင်္ဂလိပ်ကလေးလို့လုံးောက်ထေးပေးရပါတယ်။ I N N ကအထဲမှာဆိုတော့အင်္ဂလိပ်လေးတည်းမှာပေါ့ရှင်တိမ်နဲ့နေကြတယ်ဆိုတော့ရင်းနေကြတယ်သဘောထားချင်းတူကြတယ်အတွင်းတည်တွေဖြစ်ကြတဲ့သဘောဖြစ်တဲ့အတွက်ကြောင့်မို့လို့လေဒီ idiom အထိပ္ပယ်ကတော့ကျမတို့မြန်မာမှာတကြိတ်သေးကြညာရဲ့ကြံရပါတယောက်နဲ့တယောက်တူတူတိတ်တိတ်ပူပေါင်းကြံစီတာမှာပါဝင်တာကိုဆလုပ်တာဖြစ်ပါတယ်ဒီသုံးနဲ့ပတ်သက်လို့ George Crowe ပေးတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် The police and the drug dealers here work in cahoots.And they make a lot of money out of the drug trade.
ဒီမှာတော့ရဲနဲ့မူရစေးဖောက်ကားသူတွေဟာတကြိတ်တည်းတညံတည်းပဲမူရစေးရောင်းဝယ်ဖောက်ကားမှုကနေသူတို့တွေငွေတွေအများကြီးဝင်နေလေရဲ့လို့အဓိပ္ပာယ်ရပါတယ်။ဥပမာကိုနောက်တစ်ခေါက်နားဆင်ကြကြရအောင်
. The police and the drug dealers here work in cahoots and they make a lot of money out of the drug trade.
တကြိတ်တည်းတညံနေဆိုရင် idiom အသုံးရဘယ်လိုပြောမလဲ
in cahoots with
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီနေ့မနေ့တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
် American idiom သုံးအင်္ဂလိပ်သင်ခန်းစာတွေကိုဒေါ်လာလာတန်တင်ဆက်သွားတာဖြစ်ပါတယ်ရှင်အခုတော့အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့စီးပွားရေးအစီအစဉ်ကိုနားဆင်ရအောင်ဒီတစ်ပတ်စီးပွားရေးအစီအစဉ်ကိုဆက်မှုထိပ်သီးနိုင်ငံတစ်ခုဖြစ်ရေးကြီးရွယ်တဲ့စီမံကိန်းအသစ်တစ်ခုကိုတရုတ်အစိုးရကမကြသေးခင်ကပဲချမှတ်လိုက်ပါတယ်ဆယ်နှစ်ကြာမဲ့ဒီစီမံကိန်းအပေါ်စီးပွားရေးပညာရှင်တွေရဲ့အမြင်တွေကိုစုစည်းပြီး VOA သတင်းထောက် Bill 8ကဘေကျင်းမြို့ကနေသတင်းပေးပို့ထားတာကိုအခြေခံပြီးကိုစော်ဝင်းလိုင်ကစူးစီးတင်ဆက်ထားပါတယ်ရှင
်ဒီဘက်ကိုကွန်ပစ်စီတင်ပို့ရောင်းချမှုပေါ်အဓိကအားထားတဲ့တရုတ်နိုင်ငံမှာလူအားကားတွေများလာနေတာကြောင့်ကမ္ဘာအလုံးယုံကြီးလို့တင်စားခေါ်ဝေခံရတဲ့အဆင့်ကနေတဖြည်းဖြည်းကျဆင်းလာနေပါပြီကမ္ဘာဒုတိယစီးပွားအင်အားအကြီးဆုံးဖြစ်တဲ့တရုတ်နိုင်ငံအတွင်းရင်ဆိုင်နေရတဲ့အဲ့ဒီပြဿနာအပါအဝင်တခြားစိန်ခေါ်မှုတွေကိုဖြေရှင်းနိုင်ဖို့အတွက်ရည်ရွယ်ပြီးကုန်ထုတ်လုပ်မှုအင်အားကြီးနိုင်ငံအဖြစ်ပြောင်းလဲပေးစေမယ့်အစီအစဉ်အသစ်ကိုအစိုးရကချမှတ်လိုက်ပြီးဖြစ်ပါတယ်။ဆက်မှုဖွံ့ဖြိုးတိုးတက်တဲ့နိုင်ငံတွေနဲ့တရုတ်နိုင်ငံတို့ရှင်ကြည့်လိုက်ရင်ကြီးမားတဲ့ကွာဟမှုတွေရှိနေပြီးလက်တွေ့မှာအရေးအသွေးနှိမ့်တဲ့ကုန်ပစ္စည်းတွေပြပကိုအရေးအတွက်များများရောင်းချမှုအပေါ်မိခိုနေရတဲ့စီးပွားရေးပုံစံနဲ့ဆက်သွားနေလို့မရနိုင်တော့ဘူးဆိုတာတရုတ်အစိုးရကသဘောပေါက်လာတဲ့အတွက် Made in China 2025လို့ခေါ်တဲ့အစီရင်ခံစာကိုထုတ်ပြန်လိုက်တာပါတီထွင်ကြံစည်မှုကိုအာရုံစိုက်လို့ဆောင်ပြီးကွန်ပစ္စည်းထုတ်လုပ်တဲ့နိုင်ငံတွေအကြားရှေ့တန်းကိုရောက်လာနိုင်အောင်လှုပ်ဆောင်တာခင်မီနည်းပညာသစ်တွေစမ်းသပ်ထုတ်လုပ်တာစတာတွေအပြင်လာမယ့်10နှစ်အတွင်းဆက်သွယ်ရေးနည်းပညာကနေလောင်စာစွမ်းအင်အသစ်ကိုအသုံးပြုနိုင်မဲ့မော်တော်ယာဉ်တွေထုတ်လုပ်တာဆက်ရုပ်နဲ့အဆင့်မြင့်ကွန်ပျူတာချစ်တွေထုတ်လုပ်တာစတဲ့ တရုတ်နိုင်ငံရှီရန်ကိုရောက်လာစေမယ့်အဓိကတော့ချက်၁၀ခုကိုအဲ့ဒီစီရင်ခံစာထဲမှာချပြထားပါတယ် MIIT လို့ခေါ်တဲ့စက်မှုနဲ့ဆက်သွယ်ရေးနည်းပညာဝန်ကြီးဌာနကဥဆောင်ရေးဆွဲထားတဲ့အဲ့ဒီ Made in China 2025လို့ခေါ်တဲ့စီမံကိန်းအသစ်ဟာတနည်းအားဖြင့်တော့တရုတ်နိုင်ငံအတွင်းတီထွင်ကြံစမှုတွေတဘာဝပတ်ဝန်းကျင်ကိုထိပါမှုနဲ့ပါစေတဲ့ဆက်ယုံအလို့ယုံတွေပေါ်ထွက်လာရေးနဲ့အရေးအသွေးကောင်းမွန်တဲ့ကုန်ပစ္စည်းတွေထုတ်လုပ်နိုင်ရေးတို့အတွက်ရည်ရွယ်ချမှတ်လိုက်တာလည်းဖြစ်ပါတယ်။တရုတ်နိုင်ငံရဲ့ကုန်ထုတ်လုပ်မှုလုပ်ငန်းဟာလူအခသက်သားတဲ့တခြားဖွံ့ဖြိုးဆဲနိုင်ငံတွေဘက်ကဖိအားနေနဲ့ဖွံ့ဖြိုးပြီးအနောက်အုပ်စုနိုင်ငံတွေကအဆင့်မြင့်နည်းပညာတွေနဲ့ကုန်ထုတ်လုပ်ပြီးဖိအားသစ်တွေပေးနေတာစတဲ့ benefit ကဖိအားပေးတာတွေနဲ့ရင်ဆိုင်နေရတယ်လို့ MIIT ရဲ့သိပ္ပံနဲ့နည်းပညာဌာနအရာရှိတွေကပြောပါတယ်။ကမ္ဘာ့ဈေးကွက်ကိုဝင်ရောက်ထိုးဖောက်နိုင်တဲ့အရေးအသွေးကောင်းမွန်တဲ့ကုန်ပစ္စည်းတွေကိုမထုတ်လုပ်နိုင်ရင်တရုတ်နိုင်ငံဟာကုန်ထုတ်လုပ်မှုအင်အားကြီးနိုင်ငံဖြစ်လာမှာမဟုတ်သလိုတခြားဖွံ့ဖြိုးဆဲနိုင်ငံတွေရဲ့ရှင်ပြိုင်မှုတွေကြီးထွားလာနေတာကြောင့်ကုန်ပစ္စည်းအများဆုံးထုတ်လုပ်နိုင်တဲ့နိုင်ငံအဆင့်ကနေလည်းရော့ကျသွားနိုင်တယ်လို့တရုတ်အစိုးရအရာရှိတွေကပြောပါတယ်။တရုတ်နိုင်ငံဟာဖွံ့ဖြိုးပြီးနိုင်ငံတွေကိုအမီလန့်နဲ့အောင်တစ်ဖက်မှာစူးစမ်းနေတဲ့တစ်ချိန်တည်းမှာပဲအဲ့ဒီနိုင်ငံအနေနဲ့တရုတ်နိုင်ငံအကြားကကွာဟမှုကိုနည်းနိုင်တယ်များနဲ့အောင်အခုလိုအစီအစဉ်သစ်ချမှတ်ပြီးတော့စ조사လှုပ်ဆောင်နေတာဖြစ်တယ်လို့ရှန်ဟိုင်းမြို့အခြေစိုက်တရုတ်ဥရောပနိုင်ငံတကာစီးပွားရေးအကြောင်းကဖွံ့ဖြိုးဆဲနိုင်ငံများစီးပွားရေးကိုသုတေသနပြုနေတဲ့ဌာနညွှန်ကြားရေးမှူးကလောက်စ်မိုင်ယာကပြောပါတယ
် There are fewer young laborers available therefore labor costs especially in the urban centers
လူသမားဥယျာကနည်းနေပါတယ်ဒါကြောင့်ရှန်ဟိုင်းလိုမြို့ပြတွေမှာဆိုရင်အလုပ်သမားခါကဈေးကြီးပါတယ်အဲ့ဒါရဲ့အကျိုးဆက်အဖြစ်နဲ့ဟိုလွန်ခဲ့တဲ့နှစ်ပေါင်း30လောက်အတွင်းတရုတ်နိုင်ငံစီးပွားရေးပုံစံဟာလူအားခနည်းတဲ့ပြည်ပပုံကုန်ပေါ်အခြေခံတဲ့စီးပွားရေးဆိုတော့ဒီပုံစံနဲ့ရရှိဆက်သွားလို့မရနိုင်တော့ဘူးဖြစ်လာပါတယ
်အဲ့ဒီအစီအစဉ်တစ်ကိုတရုတ်ဝန်ကြီးချုပ်လီကေချန်ကိုရိုင်ကအတည်ပြုပေးလိုက်တာဖြစ်ပြီးအရေးအသွေးမြင့်တဲ့ကုန်ပစ္စည်းတွေနဲ့နိုင်ငံတကာကိုထိုးဖောက်နိုင်တဲ့တရုတ်နိုင်ငံတို့ပစ္စည်းတွေရှိနေတာကိုလည်းလိကဖော်ပြထားပါတယ်ဒါပြင်လောင်စာဆွမ်းအင်ကိုမမြမတသုံးဆွဲတာကြောင့်လွန်ခဲ့တဲ့ဆယ်စုနှစ်အနည်းငယ်အတွင်းတရမ်းပြည်လုံးအတိုင်းအတာနဲ့ပိတ်ဆက်လိုက်ရတဲ့သဘာဝပတ်ဝန်းကျင်ပျက်စီးဆုံးရှုံးမှုတွေကိုကာမိအောင်သဘာဝပတ်ဝန်းကျင်ကိုထိခိုက်မှုတတ်တာစေမဲ့ကုန်ထုတ်လုပ်မှုမျိုးလှုပ်ဆောင်ကြဖို့အတွက်လည်းအစီအစဉ်သစ်ကရည်ရွယ်ထားပါတယ်အခုအသစ်ချမှတ်လိုက်တဲ့အစီအစဉ်အရတရုတ်နိုင်ငံအနေနဲ့ဘယ်ကိုဥတီသွားမယ်ဆိုတာကိုလူတွေနှစ်သက်လာအောင်ချပြထားပေမဲ့အစိုးရအနေနဲ့အဲ့ဒါကိုတကယ်လက်တွေ့မှာအကောင့်တဲဖော်နိုင်မယ်မဖော်နိုင်ဘူးဆိုတာကတော့စောင့်ကြည့်ရအောင်ပါဖြစ်တယ်လို့ ANZ ဘဏ်ဟောင်ကောင်ရုံးခွဲကအစ်စ်မြင့်စီးပွားရေးပညာရှင်ရေမွန်ယွန်းကပြောပါတယ
် and obviously we need to the government to open up the market for foreign access
အစိုးရအနေနဲ့နိုင်ငံခြားကုမ္ပဏီတွေဝင်ရောက်လာနိုင်အောင်ဈေးကွက်ကိုဖွင့်ပေးဖို့လိုပါတယ်ပြီးတော့စီးပွားရေးနဲ့တခြားကဏ္ဍတွေမှာပုဂ္ဂလိကကုမ္ပဏီတွေပို့ပြီးတော့ပါဝင်လှုပ်ဆောင်နိုင်ခွင့်လည်းပေးတင်ပါတယ်အစိုးရရဲ့ချုပ်ကန့်ထားမှုတွေလျှော့ချပေးရဟာအဓိကတော့ချက်ဖြစ်ရှိနေတုံးဖြစ်ပေမဲ့အဲ့ဒီကိစ္စနဲ့ပတ်သက်လို့အသေးစိတ်ဖော်ပြထားတာမျိုးမတွေ့ရပါဘူ
းအဲ့ဒီကိစ္စနဲ့ဆိုင်တဲ့ကြေညာချက်တွေကိုအမျိုးသားဖွံ့ဖြိုးတိုးတက်မှုပြည်ပြင်ပြောင်းလဲရေးဆိုင်ရာကော်မရှင်လိုတခြားအစိုးရဌာနအသီးသီးတို့ကနောက်ပိုင်းမှာထုတ်ပြန်ကြလိမ့်မယ်လို့လည်းရေမွန်ယွန်းကပြောပါတယ်အခုချမှတ်လိုက်တဲ့အစီအစဉ်တစ်ကိုကြောရောနောက်ခံပေးမဲ့အစိုးရအဖွဲ့အစည်းတွေအတွင်းကြကြလှုပ်ဆောင်မဲ့ပြည်ပြင်ပြောင်းလဲမှုဆိုင်ရာ policy တွေနဲ့ဘဏ္ဍာငွေကြေးအရာထောက်ပံ့ပေးမယ့် policy တွေကိုနောက်ပိုင်းမှာထုတ်ပြန်သွားမယ်လို့လည်းအစိုးရပိုင်းစင်ဟွာသတင်းမှာဖော်ပြထားပါတယ်။အဲ့ဒီအစီအစဉ်တွေအားလုံးဟာဈေးကွက်စီးပွားရေးအပေါ်အခြေခံမှာဖြစ်ပေမဲ့အစိုးရကလမ်းညွှန်ချက်တွေချမှတ်ပေးသွားမှာဖြစ်တယ်လို့ဆိုပါတယ်။သုတေသနလုပ်ငန်းတွေအတွက်စက်မှုလုပ်ငန်းရှင်တွေအနေနဲ့အစိုးရရဲ့ထောက်ပံ့မှုကိုလိုအပ်ပေမဲ့လည်းဒီနေရာမှာဈေးကွက်ရဲ့ပါဝင်မှုကိုခွင့်ပြုထားတာကတီထွင်ကြံစမ်းမှုဖြစ်ပေါ်ဖို့အဓိကတော့ချက်ဖြစ်တယ်လို့ရေမွန်ယန်းကပြောပါတယ်။အစိုးရကစီးပွားရေးကဏ္ဍ10ခုကိုစိတ်တိုင်းကြရွေးချယ်လိုက်တာဟာလည်းစိတ်ပူစရာကောင်းတဲ့အချက်ဖြစ်ပြီးအန္တရာယ်များနိုင်တယ်လို့ရေမွန်ယန်းကပြောပါတယ်
။ What the government actually needs to do is to cultivate an environment and to allow the market to
အစိုးရအနေနဲ့ဘာလုပ်တင်တယ်ဆိုတော့မတူညီတဲ့စက်မှုလုပ်ငန်းတွေကိုလိုအပ်တဲ့နေရာမှာဈေးကွက်ကသူ့အလိုလိုဖန်တီးခွင့်ပေးတင်ပါတယ်
။တရုတ်နိုင်ငံအနေနဲ့ကမ္ဘာအလုံယုံကြီးအဆင့်ကနေကွန်ထရိုးလုပ်မှုအင်အားကြီးနိုင်ငံဖြစ်လာဖို့ဘလို့လှုပ်ဆောင်မလဲဆိုတဲ့အချက်ကိုအခုအစည်းအဝေးသစ်ထဲမှာချပြထားတာဟာကောင်းမွန်တဲ့အချက်ဖြစ်ပေမဲ့ပုဂ္ဂလိကစီးပွားရေးလုပ်ငန်းရှင်တွေနဲ့ပတ်သက်လို့အလုံအလောက်ဖော်ပြထားခြင်းမရှိတဲ့အပေါ်သူ့အနေနဲ့စိုးရိမ်ပူပန်ကြောင်းလဲဘေကျင်းမြို့နည်းပညာတက္ကသိုလ်ကစီးပွားရေးပညာရှင်ဟူရှင်ဒူးကပြောပါတယ
်။要促进民营企业的发展，要培养企业家精神。
孙武地屯စီးပွားရေးလုပ်ငန်းရှင်တွေပေါ်ထွက်လာအောင်အဲ့လိုလှုပ်ချင်ကန်ချင်တဲ့စိတ်ဓာတ်တွေရှိလာအောင်လှုပ်ဆောင်ပေးတာဟာအဓိကတော့ချက်ဖြစ်ပါတယ်။ဘာဖြစ်လို့လဲဆိုတော့အဲ့ဒီစွန်ဦးတီထွင်စီးပွားရေးလုပ်ငန်းရှင်တွေက ဒီထွန်းကျန်းစားမှုအသက်တွေထွက်လာအောင်ပြောထောင်ပေးမယ်အဲ့ဒီတီထွန်းကျန်းစားမှုတွေရှိလာရင်စွန်ဦးတီထွန်းစီးပွားရေးတမားတွေထပ်ထွက်လာပါမယ်အစိုးရပိုင်းစီးပွားရေးလုပ်ငန်းတွေကိုဦးစီးနေတဲ့သူတွေဟာစွန်ဦးတီထွန်းစီးပွားရေးလုပ်ငန်းရှင်တွေမဟုတ်ပါဘူးသူတို့ဟာအုပ်ချုပ်ရေးအရာရှိတွေပ
ါမေဒင်ချိုင်းနာ2025တရုတ်ပြည်မှာပြုလုပ်သည့်2025ဆိုတဲ့ဒီစီမံချက်အသစ်ဟာတရုတ်အစိုးရကဆောင်ရွက်ဖို့စီစဉ်ထားတဲ့စီမံကိန်း3ဆင့်တည်းကပထမအဆင့်ဖြစ်ပါတယ်တရုတ်နိုင်ငံဟာတခြားကုန်ထုတ်လုပ်မှုအင်အားကြီးနိုင်ငံတွေနဲ့2049ခုနှစ်မှာဒန်းတူဖြစ်နိုင်ဖို့အတွက်ရည်မှန်းထားတာဖြစ်ပါတယ်ခင
်ဗျကိုစောဝင်းလိုင်းစီစဉ်တင်ဆက်တဲ့စီးပွားရေးကဏ္ဍကိုနားဆင်ခဲ့ရတာပါဒီအစီအစဉ်ကိုအပတ်စဉ်တင်းလာနေညပိုင်းနဲ့အင်ကာနေ့မနက်တိုင်းမှာပုံမှန်ထုတ်လွှင့်ပေးနေပါတယ်ရှင်။အခုတော့သုသဆောင်လင်အမေရိကန်တခွင်အစီအစဉ်ကိုနားဆင်ရအောင်။အမေရိကန်ပြည်ထောင်စုမှာလာရောက်နေထိုင်တဲ့မြန်မာနိုင်ငံသားတွေတစတစများလာတဲ့အချိန်မှာအမျိုးဘာသာရင်ကျေးမှုဒလိထုံးစံတွေမပြောက်အောင်ထိမ့်သိမ်းဆောက်ရှောက်လာကြပါတယ်။ဒီအပတ်မှာတော့အမေရိကန်ကသာသနာပြုအတွေ့အကြုံအကြောင်းခန်တကီပီနဲ့ဘောလင်းဂရင်းမှာရှိတဲ့ဗုဒ္ဓဘာသာဘုန်းတော်ကြီးကျောင်းဆရာတော်ဦးစနောဘာသာကိုကိုအောင်အောင်ကမေးမြန်းထားတာကိုနားဆင်ရမှာပါရှင
်ဆရာဦးစနောဘာသာဖေကအခုဆိုရင်ဒီမြန်မာနိုင်ငံသားတော်တော်များများပေါ့လေဒီအမေရိကန်ပြည်နယ်အတော်များများမှာရှိနေပါတယ်အခုဒီဖုံဖုံတို့သတင်းသုံးတဲ့ဒေသမှာဆိုရင်လည်းပဲဒီမြန်မာနိုင်ငံသားဒုက္ခသည်တွေတော်တော်များများရှိနေတယ်ပေါ့လေဒီကန်တကီပြည်နယ်ဘောလင်ဂရင်းမှာဘုံကြီးကျောင်းကိုဘယ်လိုမျိုးစတင်ခဲ့တယ်လဲဆိုတာကိုအရင်ဆုံးမြင်ကြပြပါလားဗျာ
ဟောဒီမှာဖုံဖုံကအရင်ဆုံးကဒီဖုံဖုံနေတာနယူးယောက်မှာနေတယ်နယူးယောက်မှာနေပြီးတော့ဒီကန်တကီကဒကာဒမတွေဒီမှာပွဲတပွဲစီလို့ဖုံဖုံကိုပင်တယ်ပင်တော့အဲ့ဒီအချိန်တုန်းကအာဟောလောက်ပေါ့2009ခုနှစ်ကဒီမှာဘာသာရေးခန္ဓာတခုရှိရင်လည်းကြွလာရင်လည်းသူတို့ကဒီမှာဘုန်းကြီးကျောင်းမရှိဘူးဒီမှာရှိတဲ့မြန်မာပြည်သားတွေအများကြီးရှိတယ်ကလေးတွေလည်းအများကြီးရှိတယ်အဲ့တော့ဘုန်းကြီးကျောင်းမရှိလို့ရှိရင်ဘုရားဘာသာကွဲပြောက်သွားပြီးတော့သူတို့မှာဘုန်းကြီးကျောင်းသွားကြအောင်ရှိတဲ့ခါကျတော့တာရေးနာရေးရစပြီးတော့နည်းနည်းခက်ခဲရှိပါတယ်အဲ့တော့ဘုန်းကြီးကျောင်းလေးတစ်ကျောင်းဖြစ်အောင်ဒီမှာအဲဘုန်းကြီးနေနဲ့ဥဆောင်ပြီးတော့လုပ်ပေးပါဆိုပြီးတော့ဒီမှာ2009ခုနှစ်ကရှောက်တဲ့ခါကျတော့ဘုန်းဘုရား2010မှာဒီမှာလာပြီးတော့ဘုန်းကြီးကျောင်းလေးတစ်ကျောင်းဖြစ်အောင်ခုကိုယ်တိုင်ပဲဦးစီးပြီးတော့အစားဆုံးဖြစ်အောင်လုပ်ပေးလိုက်တာပေါ့အဲ့တော့ဘုန်းဘုရားလုပ်ပေးတဲ့ချိန်တုန်းကအဘုရားဘာသာလေးအများကြီးခုနပြောတဲ့တဖြည်းဖြည်းနဲ့ပို့ပြီးတော့များလာပါတယ်။ဘာလို့ဆိုတော့ဒီမှာများသောဖြင့်ဟိုဘုန်းကြီးကျောင်းမရှိတဲ့ခါကျတော့သူတို့မှခုကိုရမဲ့နေတာပေါ့လေသူတို့များသောဖြင့်ဘာသာစကားခက်ခဲရှိတာလေယုံကနန်းယုံကိစ္စတွေတွားတာလေနော်အလုပ်ကိစ္စရဲ့အလုပ်တွေရှောက်တဲ့ကိစ္စတွေမှာသူတို့မှဘာသာစကားခက်ခဲကြောင်းသူတို့ရဲ့ခွင့်ရေးတွေဆုံးရှုံးနေတာပေါ့ဒီရောက်တဲ့ခါကျဘုန်းဘုရားလူတိုင်းကိုဘုန်းဘုရားလိုက်လုပ်ပင်နဲ့အချို့လည်းသူတို့ခရီးရန်ဖြစ်ပေမဲ့လို့ဘုန်းကြီးကျောင်းနဲ့ပတ်သက်တဲ့ပွဲတွေရှိလို့ချင်းသူတို့လာပြီးလုပ်ငန်းဆောင်ရွက်ပေးကြတယ်အများကြီးရှိပါတယ
်ဒီအမေရိကလူနေရပ်ကွက်ထဲမှာအခုလိုဒီကျောင်းတစ်ကျောင်းစတဲဘူးပေါ့နော်ဘာတွေလုပ်ရလဲဘလို့တွေညှိနှိုင်းရလဲဆိုတာတွေကိုလည်းနည်းနည်းတော့ဟိုမင်ကြားပြပါလားဗျာ
ပထမအကြောင်းဒီဘောကတော့ဒီသူတို့အမေရိကန်ရဲ့ဒီသူတို့ရဲ့ Federal Law ပြည်ထောင်စုဆိုရဥပဒေတို့ဒီ State Law ပြည်နယ်ဆိုရဥပဒေတို့ရှိပါတယ်အဲ့ဒါပါလဲဆိုတော့အများသိတဲ့အတိုင်းပဲဒီမှာအမေရိကန်မှာဥပဒေတရားဥပဒေစွန့်မှုရေးအဓိကကြားတယ်ဆိုတော့သူကလူနေရပ်ကွက်ပေါ့ Residential Zone ပေါ့မှန်ဘာသာရေးနဲ့ပတ်သက်တဲ့ဆိုလို့ရှိရင်ဒီ Religious Zone ပေါ့အဲ့လို Zone ကြီးခွဲထားတာပေါ့ Business စီးပွားလုပ်တဲ့နေရာဆိုလို့ရှိရင် Business Zone ပေါ့အဲ့တော့အဲ့ဒီ zone တွေကိုအရင်ဆုံးကြည့်ရပါတယ်ဒါစီးပွားရေးလုပ်လို့ရတဲ့နေရာလူနေတဲ့နေရာဘာသာရေးဟိုနာခြားကျောင်းတွေဖျားကျောင်းတွေစောက်တဲ့နေရာအစပြုပြီးအဲ့ zone တွေကိုသိပြီဆိုလို့ချင်းကိုကဘာသာရေးဖုံးယုံကျောင်းလုပ်မယ်ဖြစ်တဲ့အတွက်ကြောင့်အဲ့ဒီ zone ကိုအရင်ဆုံးချပြီးတော့ရွေးချယ်ရပါတယ်အဲရွေးချယ်ပြီးတော့အကယ်၍ကိုလုပ်မယ့်နေရာကဘာသာရေးနဲ့ပတ်သက်ပြီးတော့လုပ်လို့ဖုံးယုံလုပ်လို့ရတဲ့နေရာဖြစ်ပြီဆိုလို့ရှိရင်လည်းအဲ့ဖုံးယုံကျောင်းသားမှာကိုမရောက်ခင်ကတည်းကနေနေတဲ့ပတ်ဝန်းကျင်အိမ်တွေရှိပါတယ်အဲ့အိမ်တွေကကိုကဒီမှာဖုန်းကြောင်လုပ်မယ်ဆိုလို့ရှိရင်အဲ့ဖုန်းကြောင်လုပ်မယ်ဝင်ပပပလေးအိမ်နေရနေပြီးတော့သူတို့ကန့်ကွက်တာလေသူတို့မကြိုက်ဘူးဆိုလို့ရှိရင်အဲ့နေရာမှာလည်းလုပ်လို့မရပြန်ဘူးပေါ့အဲ့တော့ဖုန်းကြောင်လုပ်မယ်ဆိုတဲ့အကြောင်းကိုခုနပြောတဲ့ဒီမှာဟိုတက်ဆိုင်ရာပေါ့လောက်ကဲမှာနေတဲ့လူတွေနဲ့ရင်းသူဟိုကြည့်ရတာရှိပါတယ်အဲသူတို့ကိုလုပ်မဲ့ဘေးပတ်ဝန်းကျင်အိမ်ကသဘောတူတယ်ကျင်းတတ်တယ်ဆိုလို့ရှိရင်တော့အဲ့နေရာလေးကိုကဖုန်းကြောင်အဖြစ်လုပ်တာပေါ့
เจ้าเนี่ยเวรတော့ဟိုဘာတွေလောက်ရလဲဆိုတာကိုရှင်းပြပြရလားဗျာ
အဲဘုန်းကြီးကျောင်းပြလို့လဲဆိုဗမာပြည်လူတော့လုပ်လို့မရဘူးဒီမှာကျတော့
ဟိုတို့ကစီးစနစ်တိုင်းတော့ဘာရွေးစတိတ်လို့ရှိတယ်အဲ့ဒါပါလဲဆိုတော့ဟိုဖုန်းကြီးကြောင်းရယ်လို့တန်းပြီးလုပ်လို့မရဘူးအရင်ဆုံးကတော့ဖုန်းကြီးကိုယ်တိုင်နာမည်နဲ့ဖြစ်စေတရားတဝူတရားရယ်နာမည်နဲ့ဖြစ်စေအဲ့တော့အဲ့ဒီခြံမဲ့မြေကြီးပဲဖြစ်ဖြစ်အစားဥပါတဲ့အိမ်မဲ့ဖြစ်ဖြစ်အဲဝယ်လဲရတာပေါ့ဝယ်လိုက်ပြီးတော့နှစ်သုံးဆယ်ဆောင်ချုပ်ပြီးတော့ဖိတ်ရှေ
ကျောင်းဝင်ပြီးတဲ့အခါမှာရောဒီကျောင်းတက်ပေါ့နော်ဟိုဘယ်လိုမျိုးလာစဉ်ကြီးကိုပြန်ပြီးတော့ပေးရလဲဆိုတာကိုရောနည်းနည်းလောက်ရှင်းပြပြပြအောင
်အဲလာစဉ်ကျတော့သူတို့ကဒီမှာဖုန်းတို့မြန်မာပြည်သားအလုံးကနေပြီးတော့စုစည်းပြီးတော့လာစဉ်ကြီးချိုးရလဲအလုံးရှိတဲ့လူတွေရှိတယ်အလုံးမရှိတဲ့လူတွေရှိတယ်အဲတော့သူကသူဥမာတစ်လကို30လူတွေလူရှိတယ်20လူတွေလူရှိတယ်50လူတွေလူရှိတယ်လျှော့ကျော်လဲတနေ့လုံးမှာပေါင်းပြီးတော့တနေ့ထဲမှာသူကလာပြီးတော့တရက်ကိုဟိုနာမည်တစ်လကိုဘလောက်ဘလောက်ပါဖရားဆိုပြောတာတနေ့စာထူးတော့လဲရှိတာပေါ့
လာစင်ကြီးကဒီပုံမှန်ပေါ့နော်ဒီចောင်းဝယ်ထားတဲ့အတွက်လာစင်ကြီးကပုံမှန်ပေးနေရတယ်ဆိုတော့ဒီလာစင်ကြီးပေးရတဲ့အခါတိုင်းမှာရောအခက်ခဲရှိလားဗျာ
ဟောအခက်ခဲရှိတာပေါ့ဘာလို့ဆိုတော့အမေရိကန်မှာဗုဒ္ဓဘာသာဥယျာဉ်ခုနပြောကိုမြန်မာပြည်သားလည်းတိတ်မရှိဘူးတဲ့ရှိတဲ့အခါကျတော့ချိုးရောက်ကားသားတို့သူတို့ရဲ့နေဖို့ထိုင်ဖို့အတွက်သူတို့မိသားစုတွေ state up ပေါ့ပုံမှန်ပဲပုံစံကြောင်းအခြေကြောင်းကိုသူတို့ကမနေ့ရုံးခံပြီးလုပ်နေရတဲ့နေရာဖြစ်တဲ့အခါကျတော့သူတို့မှလည်းသူတို့ခက်ခဲနေရှိတာဆိုတော့50ရာခိုင်နှုန်းကသူတို့ကပဲကြိုးစားပြီးတော့ကျန်တဲ့50ရာခိုင်နှုန်းကတော့ဖော်ဒီကိုတိုင်းပဲကိုနီကိုဟန်နဲ့ကိုကိုအခြားတက္ကသိုလ်မတွေနဲ့အခြားပြည်နယ်တက္ကသိုလ်မတွေနဲ့စုစည်းပြီးတော့အဲ့ဒီလိုတွေပေးရတာရှိပါတယ်။ဒီမြို့မှာဖုန်းကြီးကျောင်းတယ်လို့ဒီမြို့ကနေပြီးတော့အာပစ္စည်းလေးပါပေါ့လေစွမ်းငင်ကကျောင်းစီအကုန်လုံးပြည့်စုံတာတော့မရှိပါဘူး။အခြားသောပြည်နယ်တွေကိုရဲ့ဆက်ဆက်ရနှိစတက္ကသိုလ်မတွေနဲ့စုပြီးတော့အဲ့လိုတွေလောက်ရတာရှိပါတယ
်။မြန်မာပြည်မှာဆိုရင်တော့ဒီဖုန်းကြီးကျောင်းတစ်ကျောင်းမှာကျောင်းနိုင်ဆရာတော်နောက်ဒီဦးစင်းနေရှိတယ်အကိုရင်နေចောင်းသားတွေလည်းရှိပါတယ်အမေရိကမှာကြတော့ចောင်းမှာများသောအားဖြင့်တပါးတည်းဆိုတော့ဒီသတင်းသုံးရတဲ့အခြေအနေကိုလည်းရှင်းပြပြအောင်ဗျာ
အဲမြန်မာပြည်မှာတော့ဟုတ်တယ်တကားပြောသလိုပဲသူကဖုန်းကြီးကဟိုနာပြတဲ့အေးစေးလေးဘာမှចောင်းတဲ့ဖုန်းကြီးကဘာမှလုံးစရာမလိုသူကပေါ်ကနေခိုင်းနေုံပဲရှိတာပဲចောင်းသားကိုရင်နေတကားဓမ္မတွေမှန်ဆွမ်းသားចောင်းဆိုရင်ဆွမ်းចောင်းကိစ္စကိုသူအောက်ကဆွမ်းចောင်းဖုန်းကြီးခန့်ထားလို့ချင်းအဲ့ဒီတာဝန်ကျတဲ့ဦးစင်းတပါးကိုရင်တပါးကနေဥဆောင်ပြီးလုပ်သွားတာပေါ့ကျန်တဲ့ဟိုစာဘူးပိုင်းပညာဆိုလို့ရှိရင်လည်းဂောဘကဥက္ကဋ္ဌတွေပါလေခန့်ခါတယ်ဂောဘကဥက္ကဋ္ဌကနေတော့စီစဉ်ဆောင်ရွက်သွားတာပေါ့အဲတော့အမေရိကမှာတော့ကျောင်းနိုင်ဖုန်းကြီးကလည်းကိုပဲကပ်ပီကလည်းကိုပဲဖုန်းကြီးလည်းကိုပဲဖုန်းကြီးကိုယ်တိုင်လုပ်ရတာပဲဥပမာပဲဒကာဓမ္မတွေကဥပမာဒီနေ့သူတို့မှာ overtime ပေါ့အလုပ်ကအချိန်ပိုရှိလို့မို့သူတို့ဆုံးမပို့နိုင်တော့ဘူးအဲတော့မနေ့ကကျဆုံးမပို့နိုင်တော့ဆိုဒီနေ့ကချက်ပြီးတော့ဒီနေ့ညနေကနေလာပြီးကတ်ထားတာပေါ့အဲရေကလေးတွေထဲတာပြီးနောက်တည့်ရကျတော့သူအဆုံဆုံးကမှလုံချီတော့လေဖုန်းကြီးပေါ်နေမှာအဲရေကလေးတွေကဆုံးညိုင်းထုတ်ပြီးတော့ကိုကနေကိုမိုက်ခရိုဝေးတဲ့ထဲနှွေးနေပြီးတော့ကိုကနေကိုဖုန်းပေးရတာပေါ့အ
ာနောက်ဆုံးမိကုန်းမှာဖေဟာမြန်မာနိုင်ငံရဲ့ယာတီဥရုနဲ့ဒီမှာပြောင်းပြန်ဆိုတော့ဒီယာတီဥရုတန်ကိုခံနိုင်ဖို့ပေါ့နော်ဘယ်လိုမျိုးနေထိုင်ရလဲဆိုတဲ့အကြောင်းကိုမင်းချပြောအောင်ဖေဟာ
အဲယာတီဥရုကဒီမှာအရင်အေးတယ်အေးတဲ့အခါကျတော့မြန်မာပြည်ဆိုရင်တော့သင်္ကန်း၃တန်နဲ့နေလို့ရတာပေါ့ဒီမှာဆိုလို့ရှိရင်တော့သင်္ကန်း၃တန်နဲ့မရဘူးဒီမှာကသင်္ကန်းရောင်အထူးထူးထက်တဲ့သင်္ကန်းရောင်ဖြစ်တဲ့အင်ကြီးတွေပေါ့မှမဲ့ဆောင်းနေသလိုချင်းအောက်ခံဝတ်တဲ့ဟိုသင်္ကန်းရောင်ဘောင်းမီလေးတွေလည်းကိုအရှာထားတယ်သင်္ကန်းသုံးလည်းနေလို့ချင်းအေးပတ်ပြီးတော့ဖျားမှသိရတာပဲဒီမှာစနိုးကအေးတာကိုစနိုးတော့ရေခဲကြတာဆိုတော့ဝင်တဲ့တိုင်းဆိုလို့ချင်းတော့အဲ့လိုနေရှိပါတယ်နောက်ပြီးတော့အပြင်သွားတဲ့ခါကျလို့ရှိရင်လည်းခုနကပြောလို့ပေါ့ရန်အေးတဲ့ခါကျတော့မြန်မာပြည်လိုခုနကပြောလို့သင်္ကန်းလေးတစ်ဆင့်နဲ့ခုနကပခုံးတွေနေနဲ့သွားလို့မရဘူးခုနကပြောလို့ပေါ့သင်္ကန်းရောင်အင်ကြီးတွေဝတ်ပြီးသွားရတယ်အဲ့မြန်မာပြည်ကလူတွေအနေနဲ့ကြည့်ရင်တော့ဘုန်းကြီးကအင်ကြီးဝတ်ပြီးဆိုတော့သူတို့စိတ်ထဲမှာတမျိုးဖြစ်နေမှာကြီးတော့အရှင်ပြည်မှာပြည်မှာပေါ့ဒါပေမဲ့ဒီမှာဆိုတော့သူ့နေရာနဲ့သူ့ဒေသနဲ့အလိုက်ပေါ့ဝတ်ကြတာပေါ့ဒီအမေရိကမှာနေတဲ့တက္ကသိုလ်ကတော့နားလည်မှုရှိပါတယ်ဘုန်းကြီးတွေစလို့ချင်းဝင်လာချင်းအေးတဲ့ချိန်မှာဘုန်းကြီးတွေသင်္ကန်းရောင်ဟိုနာပြည်အင်ကြီးလေးတွေဘောင်းမီလေးတွေထည့်တော့အခါမျိုးဝတ်ပြီးတော့အဘွားသင်္ကန်းယုံထားအဘွားသင်္ကန်းဝတ်ထားတဲ့အခါကျတော့ဒီအလိုကတော့နားလည်ပါတယ်
ကိုအောင်စီစဉ်တင်ဆက်တဲ့တူတာဆောင်လင်အမေရိကန်တခွင်အစီအစဉ်ကိုနားဆင်ခဲ့ရတာပ
ါ American Soya ရဲ့သဘောထားအမြင်အဘော်ကိုတင်ပြပါတော့မယ်ခင်ဗျာ
အခြားနိုင်ငံတွေလိုပဲ American ပြည်ထောင်စုဟာနိုင်ငံကိုကာကွယ်ရင်းအသက်ပေးခဲ့ကြသူတွေကိုစစ်အခမ်းအနားနဲ့နှစ်စင်ဂုဏ်ပြုတာပါသူရဲကောင်းစိတ်တက်မရှိပဲအသက်ရှင်နေတာထက်စာရင်စစ်အတွင်းထိခိုက်ဒဏ်ရာရသေဆုံးသူတွေဟာတံမိုးကြီးတဲ့ယောက်ျားမြတ်တွေဖြစ်တဲ့ဆိုတော့အေသင်တွဲခေါ်ပညာရှင်ကြီး Pericles ရဲ့အဆိုအမိန့်ကိုပြန်ပြောင်းပြောရမယ်ဆိုရင်သူရဲကောင်းတွေကိုဂုံပြူတဲ့အစဉ်လာမျိုးကိုရှေ့ခေတ်ကတည်းက
သတ်မှတ်ပြုလုပ်လာတာဖြစ်ပါတယ်။မေလ25ရက်နေ့တနင်္လာနေ့မှာကြာရောက်တဲ့ Memorial Day လို့ခေါ်တဲ့အောက်မေ့ပွဲနေ့မှာအမေရိကန်ပြည်ထောင်စုတဝန်းကလူမှုအဖွဲ့အစည်းတွေဟာတိုက်ပွဲဝင်သူရဲကောင်းစိတ်ဓာတ်တွေပောက်ဖွားစေတဲ့မိခွန်းတွေပြောဆိုကြဖို့ရှိတယ်လို့ငြိမ်သက်ပြီးဂုဏ်ပြုကြတဲ့အချိန်ကိုလည်းတွေ့ရှိရမှာပါ။ Flanders လက်ခွင့်နေတဲ့ကဘိန်းပင်တွေအစီရင်ရှိနေတယ်လို့တနိုင်ငံလုံးမှာရှိတဲ့စစ်သင်းကျိုင်းတွေရဲ့အုပ်ကူတွေမှာလည်းအရွယ်အစားသေးတဲ့အမေရိကန်ပြည်ထောင်စုအလံတွေကိုတန်းစီပြီးလွှင့်တူကြမှာဖြစ်ပါတယ်။ကြာဆုံးသွားတဲ့မိသားစုဝင်တွေလည်းသက်ဆိုင်ရာအုပ်ကူတွေမှာတွားရောက်ပြီးအမတ်တရအောက်မေ့ဂုဏ်ပြုကြမှာပါ။ဒီလိုဂုဏ်ပြုအခမ်းအနားတွေပြင်အောက်မေ့ပွဲနေ့ဟာဒီကနေ့အမေရိကန်စစ်တပ်မှာအမှုထမ်းနေသူတွေကိုလည်းကိုစားပြုတာဖြစ်ပါတယ်။သူတို့ဟာနိုင်ငံရဲ့လွတ်လပ်ရေးခိုင်မြဲအောင်သူတို့တွေရဲ့အသက်တွေကိုအဆုံးစွန်ဆုံးထိပေးဆက်ထားသူတွေဖြစ်ပါတယ်။အချို့တွေဆိုရင်နိုင်ငံခြားတိုင်းပြည်တွေရဲ့အချင်းတောင်တွေတဲကနေဘယ်တော့မှပြန်ရောက်မလာကြဘဲပျောက်ဆုံးသွားသူတွေဖြစ်ပါတယ်။အများစုဟာသူတို့ရဲ့နိုင်ငံကိုကာကွယ်ရင်းအသက်အရွယ်အလွန်ငယ်တဲ့အချိန်မှာတည်ဆုံးခဲ့ကြသူတွေဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုရဲ့ခံယူချက်လွတ်လပ်ခွင့်အပေါ်တန်ဖိုးထားမှုတွေကိုအပြည့်အဝလေးစားယုံကြည်ဖို့သူတို့တွေအနေနဲ့အချိန်တောင်မရခဲ့ကြပါဘူး။မြောက်အာဖရိကဥရောပ Pacific အာရှနဲ့အရှေ့အလယ်ပိုင်းနိုင်ငံတွေရဲ့လွတ်မြောက်ရေးအတွက်တိုက်ပွဲဝင်ရင်းအမေရိကန်စစ်သားသိမ်းထဲချပြီးကြာဆုံးခဲ့ပါတယ်။ဒါကြောင့်အောက်မေ့ပွဲနေ့ဟာစစ်ပွဲဒါမှမဟုတ်တိုက်ပွဲတစ်ခုတည်းကိုပဲဂုဏ်ပြုတာမဟုတ်ပါဘူး။သူရဲကောင်းအားလုံးကိုဂုဏ်ပြုတဲ့အချိန်အခါတမယဖြစ်ပါတယ်။နိုင်ငံအကာအကွယ်ရေးမှာအသက်တွေသွေးတွေပေးဆက်ခဲ့သူတွေလက်ရှိတာဝန်ထမ်းဆောင်နေသူတွေဟာအချိန်အနည်းဘယ်တော့မှမဖြစ်ဘူးဆိုတာကိုပြတာတဲ့အနေနဲ့အမေရိကန်ပြည်ထောင်စုကသူတို့အားလုံးကိုအတိအမှန်ဂုဏ်ပြုချီးမြှင့်တဲ့နေ့ဖြစ်ပါရဲ့ရှင
်။မေဂန်ဆိုရရဲ့သဘောထားအမြင်တွေကိုတင်ပြလို့ပြီးပါပြီ
။အခုထုတ်လွှင့်တာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီး VOA ရဲ့အားပေါ်မဟုတ်ကြောင်းသိစေအပ်ပါရယ်။ VOA American အတန်ကနေအင်ကာနေ့မနေ့ပိုင်းအစီအစဉ်တွေကိုမနေ့9ရက်နေ့အထိဇက်တိုက်ထုတ်လွှင့်ပေးနေပါရယ်ရှင်။အခုတော့ကြံသေးတဲ့အချိန်မှာနောက်ဆုံးရထားတဲ့သတင်းအကျဉ်းချုပ်ကိုကိုစော်ဝင်းလိုင်ကကြီးညာပေးပါလိမ့်မယ
်။ရိုဟင်ဂျာရွှေပြောင်းအခြေချနေထိုင်သူတွေကြုံတွေ့ရတဲ့ဘေးဒုက္ခတွေဟာနိုင်ငံတကာအဖြေအားရှာရမဲ့နိုင်ငံတကာပြဿနာကြီးတစ်ရပ်ဖြစ်တယ်လို့မလေးရှားဝန်ကြီးချုပ်နာဂျေရာဖ်ဇက်ကတင်းလာနေ့ကတိုကျိုမြို့တော်မှာဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေနဲ့တွေ့ဆုံပြီးတဲ့နောက်မှာပြောကြားလိုက်ပါတယ်။မြန်မာနိုင်ငံမှာဖိနှိပ်ခံရမှုတွေကြောင့်ထွက်ပြေးလာကြတဲ့ရိုဟင်ဂျာမွတ်စလင်တွေနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကဆင်းရဲနှောင့်ပါမှုတွေကနေရွှေ့ပြောင်းအခြေချနေထိုင်သူတွေဟာသူတို့နေရပ်ကနေမလေးရှားနိုင်ငံလိုနိုင်ငံမျိုးကိုရောက်ရှိလာကြတာဖြစ်တယ်လို့ဆိုပါတယ်။ထိုင်းနိုင်ငံအနီးမလေးရှားနိုင်ငံနဲ့ဇမ်မာရွှေ့ပြောင်းနေထိုင်သူတွေရဲ့အလောင်းတွေလို့ယူဆရတဲ့သူအလောင်းတွေမြုပ်ထားတဲ့နေရာ139နေရာကိုရှာဖွေတွေ့ရှိခဲ့တဲ့အကြောင်းလဲမလေးရှားရဲချုပ်ကပြောကြားလိုက်ပါတယ်။အိန္ဒိယနိုင်ငံတဝမ်းဖြစ်ပေါ်နေတဲ့အပူလိုင်းဒဏ်တွေကြောင့်လူပေါင်း430ကျော်သေဆုံးခဲ့ရပြီဖြစ်တယ်လို့ဒေတာရင်းသတင်းမီဒီယာတွေမှာတင်လာနေကဖော်ပြထားပါတယ်။သေဆုံးသူအများစုဟာတောင်ပိုင်းတီလန်ကာနာနဲ့အန္ဒရာပရဒေ့ရှ်ပြည်နယ်တွေမှာဖြစ်တယ်လို့ဆိုပါတယ်။လေယမောမာဓာတုလက်နဲ့ပါတယ်ဆိုတဲ့လေကြောင်းလိုင်းတွေကိုချင်းချောက်မှုတွေကတခုကိုခံခဲ့ရပြီးတဲ့နောက်ပြင်သစ်လေကြောင်းပိုင်း Air France ခီးသတင်းလေယာဉ်ဟာအမေရိကန်တိုက်လေယာဉ်နဲ့ဆင်းရဲအဆောင်အချက်နဲ့နယူးယောက်မြို့မှာတင်းလာနေမနေ့ကဘေးကင်းစွာဆင်းသက်နိုင်ခဲ့ပါတယ်။အလားတူချင်းချောက်မှုမျိုးတွေကိုတခြားလေကြောင်းလိုင်းတွေကိုလည်းပြုတ်လုခဲ့တယ်လို့သတင်းတွေထွက်ပေါ်နေပါတယ်။IS Islamic State ကြွားတွေကိုတိုက်ခိုက်နေတဲ့အီရတ်စစ်သားတွေရဲ့ဆွန့်လွတ်နေတဲ့ခမှုနဲ့တတ်တိရှိမှုတွေအပေါ်ကျေးဇူးတင်ကြောင်းအမေရိကန်ဒုသမ္မတဂျိုးဘိုင်ဒန်ကအီရတ်ဝန်ကြီးချုပ်ကိုတနင်္လာနေ့မှာတယ်လီဖုန်းနဲ့ဆက်သွယ်ပြီးပြောကြားခဲ့ပါတယ်။အမေရိကန်ကာကွယ်ရေးဝန်ကြီးအက်ရှ်တန်ကာတာကအီရတ်စစ်သားတွေအနေနဲ့ IS တပ်ဖွဲ့တွေကိုတိုက်ခိုက်လို့တဲ့ဆန္ဒမရှိတဲ့အတွက်ရမန်ဒီမျိုးကနေထွက်သွားတယ်ဆိုတော့ပြောဆိုမှုကိုပြန်လဲခြေပါတဲ့အနေနဲ့ဒုသမ္မတကအဲ့လိုပြောကြားလိုက်တာဖြစ်ပါတယ်။
နောက်ဆုံးရသတင်းအကျဉ်းချုပ်ကိုကိုစော်ဝင်းလိုင်ကတင်ဆက်သွားတာဖြစ်ပါရဲ့ရှင်။ဒီမနက်ပတ်အစီအစဉ်ထုတ်လွှင့်ရေးမှုကတော့ဦးစံမိုးဝေဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ John Ellison ဖြစ်ပါတယ်။ကျမနန်းလဖိုင်ပါ။အခုထုတ်လွှင့်တဲ့အစီအစဉ်ကိုမနက်6:00နာရီနဲ့9:00နာရီအထိထုတ်လွှင့်ပေးနေရပါ။တော်တော်ရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်။ VOA ကိုနားဆင်တဲ့အတွက်လည်းအထူးကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.